Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာနိုဝင်ဘာလ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနံပါတ်32လိုင်းနံပါတ်51နဲ့လိုင်းနံပါတ်190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝလိုင်ကဆောင်ရွက်ပေးသွားမှာပါခင
်ဗျာ။အနေခသိကင်းကျင်းကြပါစေကျွန်တော်တပေါင်းသားမှာဒီနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိ ंछ ုပ်ထားနိုင်မလား။လက်လွတ်လိုက်ရမလားဆိုတော့ကိုအဆုံးဖြတ်ပေးမယ်။အမေရိကန်အစိုးရတက်တန်းဝဲရွေးကောက်ပွဲမဲယုံတွေကိုအရှိန်အပြည့်နယ်တွေမှာစတင်ဖွင့်နေလိုက်ပါပြီ။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအစိုးရအရာရှိတွေကြားဆက်သွယ်လှုပ်ဆောင်ခဲ့ကြတယ်လို့အမေရိကန်အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအတိအမှတ်ပြုပြောကြားလိုက်ပါတယ်။တရုတ်ပြည်ရှိုင်းဟမ်းမှာကျင်းပနေတဲ့ကုန်သွယ်ပြပွဲဖွင့်မဲ့အခါမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုမိန့်ခွန်းပြသမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်သလိုဥရောပသမ္မတကဥဒေစာပါဝင်လူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအစ်စ်ချမှတ်လိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့တင်ပြပေးကြမှာပါကိုစောဝင်းလိုက်ရေ။
ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ကြပြီးသောရရှင်တို့နားဆင်ကြမယ်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့
ကျွန်တော်ဒီနေ့မနေ့မဲယုံဖွင့်ပွင့်ချင်း6နာရီရာမဲသွားပေးတာပေါ့လေကျွန်တော်တို့ကကနေတိကက်ဝက်စင်ကနေတိကက်ကမျိုးသေးသေးလေးပါပေါ့လေ
အမေရိကန်ပြည်ထောင်စုမှာဒီကနေ့တက်တန်းဝက်ရွေးကောက်ပွဲအတွက်မဲပေးကြတဲ့မြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံတွေကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့အမေရိကန်ရွေးကောက်ပွဲမဲပေးခဲ့ကြတဲ့သတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းအွန်လိုင်းပေါ်မှာငွေလိမ်လည်မှုများလာနေတဲ့အကြောင်းထိုင်းနိုင်ငံကလွမ်းကထုံမီးထွန်းပွဲတော့အကြောင်းနဲ့အိန္ဒိယကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကာလတွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာရင်ခွင်ကျဲမဆုများကဘာတလွားခီးသွားစတဲ့သတင်းပေးပို့ချက်တွေနဲ့ VOA ရုပ်သံVOA ပုံပြရုပ်တံအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒီအစီအစဉ်တွေမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးသတင်းတွေကိုဥတမောင်တန်းနဲ့မိုင်းအင်ဂျင်နီယာတို့ကတင်ပြပေးကြမှာပါခင်ဗျာ
။အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိန်းချုပ်ထားနိုင်မလား။လက်လွတ်လိုက်ရမလားဆိုတာကိုအဆုံးဖြတ်ပေးမယ်။အမေရိကန်အစိုးရတက်တန်းဝက်ရွေးကောက်ပွဲတွေကိုအရှိန်အကြံပြည်နယ်တွေမှာစတင်ကျင်းပနေပါပြီ။ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်42သန်းကျော်ကတော့ကြိုတင်မဲတွေပေးခဲ့ကြပါပြီ။လက်ရှိအထက်နဲ့အောက်လွှတ်တော်နေရာလုံးကိုဒီမိုကရက်ပါတီကပုတ်ကာတီကနဲ့အများစုဖြစ်ပြီးထိန်းချုပ်ထားနိုင်ပေမဲ့ရွေးကောက်ပွဲကြိုစစ်တမ်းတွေအရဆိုရင်အောက်လွှတ်တော်ကို Republican တွေပြန်လည်ထိန်းချုပ်နိုင်မယ်လို့တွက်ဆထားကြပါတယ်။အောက်လွှတ်တော်မှာနေရာပေါင်း435နေရာလုံးနဲ့အထက်လွှတ်တော်နေရာ135နေရာတွေကိုပါတီအမှတ်လောင်းတွေရှင်ပြိုင်ကြရမှာဖြစ်ပါတယ်။ပြည်သူ့ဒေသဌာနရဲ့စစ်တမ်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်၄ပုံ၃ပုံကျော်ရဲ့ဦးစားပေးစဉ်းစားတာကစီးပွားရေးကိစ္စဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းအမေရိကန်တရားရုံးချုပ်ကကိုဝင်ဖျက်ချခွင့်ကိုအဆုံးသတ်လိုက်ပြီးတဲ့နောက်အမျိုးသမီးတွေနဲ့ပါတီအခြေခံမထားတဲ့မဲဆန္ဒရှင်တွေအကြားဒီမိုကရက်ပါတီကိုမဲပေးစေဖို့လှုံ့ဆော်မှုတွေဖြစ်ပေါ်လာစေခဲ့ပါတယ်။
ယူကရိန်းစစ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအစစ်မြစ်အရာရှိတွေကြားအဆက်အသွယ်လုပ်ခဲ့ကြတယ်လို့အမေရိကန်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအသိမှတ်ပြုပြောကြားလိုက်ခဲ့ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ Jake Sullivan တို့တွေ့ဆုံခဲ့တယ်ဆိုတော့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်လို့နိုင်ငံသားဆက်ဆံရေးကောင်စီမှလုပ်တဲ့ပွဲတစ်ခုမှသူ့ကိုမေးမြန်းကြတာပါ။သူဟာပြီးခဲ့တဲ့အပတ်တုန်းကလည်းယူကရိန်းကိုရှောင်းတခင်တွားရောက်ခဲ့ပြီးအဲဒီမှာယူကရိန်းသမ္မတဗော်ဒီမီယာဇော်လန်စကီးနဲ့တွေ့ဆုံခဲ့ပါတယ်။နျူကလ িয়ার လက်နဲ့အသုံးပြုလာမယ်ဆိုရင်ရင်ဆိုင်ရမယ့်အကျိုးဆက်တွေကိုသတင်းစကားပေးဖို့နဲ့အန်ဒီယဖြစ်မှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရအနေနဲ့ရုရှားနဲ့အစစ်မြစ်တာဝန်ရှိသူချင်းချင်းဆက်ဆက်မှုတွေလုပ်ခဲ့တယ်လို့ Jake Sullivan ကပြောပါရယ်ဒီကနေ့အင်္ဂါနေ့အမေရိကန်အစိုးရတက်တန်းဝက်ရွေးကောက်ပွဲမှာဘလို့ဘဲအဖြေထွက်ထွက်ယူကရိန်းပေါ်အမေရိကန်ရဲ့ထောက်ခံကူညီမှုကတော့မယိမ်းမယိုင်ခိုင်ခိုင်မာမာရှိနေမယ်လို့ Jake Sullivan ကထပ်လောင်းပြောကြားခဲ့ပါရယ်ရှင်
တရုတ်ပြည်ရှိုင်းဟမ်းမှာချင်းဖနေတဲ့ကုန်သွယ်ရေးပြပွဲဖွင့်ပွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုမိန့်ခွန်းပြသမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ရုရှားရဲ့တရားမဝင်ယူကရိန်းစစ်ပွဲကိုဝေဖန်ပြီးတရုတ်ဘောကုန်သွယ်ရေးအရာမိခိုနေရတာကိုရှော့ချဖို့ဥရောပကောင်စီဥက္ကဋ္ဌကသူ့ရဲ့မိန့်ခွန်းမှာပြောထားတာကြောင့်ဖယ်ရှားပစ်လိုက်တာဖြစ်ကြောင်းသံတမန်တွေကပြောကြပါဗျ။တရုတ်သမ္မတရှီချင်းပင်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့ နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြီးအကဲတွေကဖွင့်ပွဲမှာစကားပြောကြဖို့စီစဉ်ထားရှိပြီးဥရောပကောင်စီဥက္ကဋ္ဌ Charles Michel ရဲ့ကြိုတင်သွင်းထားတဲ့ဗီဒီယိုမိန့်ခွန်းကလည်းအစီအစဉ်တန်းမှာပါဝင်တယ်လို့အမည်မဖော်လို့တဲ့ဥရောပသံတမန်၃ယောက်က writer ကိုပြောကြပါတယ်။အခုလိုဖယ်ရှားလိုက်တာကြောင့်သံတမန်တွေအားတင့်နေကြတယ်လို့လည်းသူကဆိုပါတယ်။ CIE လို့တည်ကြတဲ့တရုတ်နိုင်ငံတကာသွင်းခွန်ပြပွဲမှာဥရောပကောင်စီဥက္ကဋ္ဌ Michel ကိုစကားပြောဖို့ဖိတ်ကြားခဲ့တယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူဘရန်လက်စ်ကလည်းပြောပါတယ်တရုတ်အာဏာပိုင်တွေရဲ့တောင်းဆိုချက်အရကြိုတင်ဗီဒီယိုရိုက်ကူးပေးပို့ခဲ့ကြောင်းဒါပေမဲ့နောက်ဆုံးမှမတုံးခဲ့တဲ့အကြောင်းဒီကိစ္စကိုတန်မာရေးလုံထုံနည်းတွေရကင်တွယ်နေကြောင်းသူက writer ကိုပြောပါတယ်ဒါပေမဲ့တရုတ်ဘက်ကတော့သုံးတရားပြောဆိုတာမရှိသေးပါဘူးဥရောပကောင်စီဥက္ကဋ္ဌရဲ့မိန့်ခွန်းထဲမှာရုရှားရဲ့ယူကရိန်းစစ်ပွဲကိုဝေဖန်ထားပြီးရုရှားရဲ့ရဲစစ်ကြမ်းကြုတ်တဲ့စစ်ပွဲကိုရပ်သွားအောင်တရုတ်ကဩဇာညောင်းနိုင်တဲ့အခါကဏ္ဍရှိကြောင်းဒါကိုအဆုံးသတ်ဖို့တရုတ်ကကူညီနိုင်ကြောင်းပြောဆိုထားတာမင်းကောကောင်းလို့ချက်တွေထဲမှာပါရှိတယ်လို့ writer သတင်းကပြောပါတယ
်။ယူကရိန်းကိုတိုက်ခိုက်ရမှာအသုံးပြုဖို့အတွက်ရုရှားနိုင်ငံကိုလက်နက်ကြီးတွေခဲယမ်းမိကြောက်တွေကိုတင်မောနဲ့ပို့ဆောင်နေတယ်ဆိုတော့ American ရဲ့ဆွဆွဲပြောဆိုချက်ကိုမြောက်ကိုရီးယားကညှင်းပယ်လိုက်ပါတယ်။ဒါအပြင် American ကလိမ်လည်ပြောဆိုတာဖြစ်တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့ကပြန်ပြီးဆွဆွဲလိုက်ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့ဒုံးကျည်တွေအမြောက်တွေကိုစမ်းသပ်ပစ်ခတ်နေရမှာသူတို့အနေနဲ့ရွေးချယ်မယ်ဆိုရင်တောင်ကိုရီးယားနဲ့ American ကိုပြစ်မှတ်ထားပြီးညှာတာမှုကင်းကင်းနဲ့ပစ်ခတ်နိုင်တယ်လို့လည်းဆိုလိုက်ပါတယ်။မြောက်ကိုရီးယားဟာမကြသေးခင်နှစ်တွေအတွင်းမဟာမိတ်ရုရှားနဲ့အစဉ်လာရအေးအေးချမ်းချမ်းရှိခဲ့တယ်လို့ယူကရိန်းကရုရှားသိမ်းပိုက်ထားတဲ့နေမြေတွေမှာပြန်ပြီးတိစောက်ဖို့အတွက်သူ့ရဲ့အလုပ်သမားတွေဆေးလွတ်ခဲ့တယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကအရေးအမွတ်ပြောခဲ့တာပါရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ဥရောပသမဂ္ဂကလူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်တပ်ကအရာရှိကြီးတွေနဲ့လက်နက်ပွဲစားတွေဖြစ်ကြပါတယ်။စီဝိုင်းခရိုနီဥသေစားနဲ့စစ်တပ်အတွက်လက်နက်ဝယ်ပေးသူဦးအောင်မုံပြင်းတို့အပြင်ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးစစ်တပ်ကိုငွေကြေးပတ်ပုံးရမှာပါခဲ့သူလို့စွပ်စွဲထားတဲ့ဦးနိုင်ထွတ်အောင်တို့လည်းပါဝင်ကြပါတယ်။အဒီလိုအရေးယူတာကိုမြန်မြန်ကောင်းထည့်ဖော်ဖို့ဘာမကမ်ပိန်း UK ကတောင်းဆိုလိုက်ပါတယ်။လေကြောင်းကတိုက်ခိုက်လက်နက်ကြီးတွေနဲ့ပစ်ခတ်ဖမ်းဆီးတာတွေနေ့စဉ်ပုံမူလာပြီး EU အနေနဲ့အရေးကြီးလောက်ကင်ဖို့လိုအပ်နေကြောင်းမြန်မာစစ်တပ်ကငွေချင်းနဲ့လက်နက်ရရှိနေတဲ့လမ်းကြောင်းတွေကိုဖျက်တော့မှလူတွေကိုကယ်တင်နိုင်မှာဖြစ်ကြောင်း Burma Campaign UK ရဲ့ Director Mac Farmer ကပြောပါတယ်။အစိုးရအဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကန်စောတရားသူကြီးချုပ်ဦးထွန်းထွန်းဦးအစိုးရတရားစွဲဆိုရေးဌာနညွှန်ကြားရေးမှူးချုပ်ဒေါ်ဆွေဆွေအောင်အကြီးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောမင်းအင်းစိန်ထောင်ပိုင်ကြီးဦးစောလင်းအောင်အောက်ရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်းဆွေစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဥက္ကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းစီးရင်မှာပါဝင်ကြတာကိုတွေ့ရပါတယ်။စစ်တပ်ကဗိုလ်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံမြတ်ဒုတိယဗိုလ်ချုပ်ကြီးအောင်စုဒုတိယဗိုလ်ချုပ်ကြီးသက်ပုံနဲ့အခြားဗိုလ်ချုပ်တွေလည်းစီးရင်မှာပါကြတာကိုတွေ့ရပါတယ်။
လွန်ခဲ့တဲ့နှစ်နှစ်ကမြန်မာနိုင်ငံတဝန်းမဲပေးခဲ့ကြတဲ့ရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီတန်တိတ်ထံကိုထက်လောင်းအတည်ပြုခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးမဲဆန္ဒရှင်တွေရဲ့ဆန္ဒကိုအာဏာရှင်တွေဘက်ကတားဆီးပိတ်ပင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းထုတ်ပြန်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းမှုဟာမြန်မာနိုင်ငံမှာဆယ်စုနှစ်တခုစာဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုနောက်ပြန်လှည့်စေခဲ့တဲ့အကြောင်းနိုဝင်ဘာလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေကြားမှာမြန်မာပြည်သူတွေအတွက်ပုံမဆိုးဝါးတဲ့လူသားချင်းစာနာမှုအကျက်တဲတွေကြုံနေရတဲ့အကြောင်းနဲ့ဒီလိုဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးတာတွေကိုကန့်သတ်ဖို့စူးစမ်းခံနေရတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ Australia နိုင်ငံ Federal အစိုးရရဲတပ်ဖွဲ့နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြားဆက်သွယ်ပန်းတပ်မှုရှိနေတာကို Australia ရဲတပ်ဖွဲ့ကဝန်ခံပြောဆိုတဲ့အကြောင်းဒီနေ့ထုတ် ABC သတင်းမှာရေးသားထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေအတွက်အရေးယူပိတ်ဆို့ဖို့ Australia အစိုးရပေါ်တောင်းဆိုနေချိန်မှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ Australia ရဲတပ်ဖွဲ့ကြားပတ်သက်မှုတွေကို Greens Party ကအထက်တွတ်တော်မှ Jordan Steve John ကအထက်တွတ်တော်မှစစ်ဆေးမေးခွန်းထုတ်ခဲ့တာပါ။ Australia Federal ရဲတပ်ဖွဲ့ဒုတိယ Commissioner မင်းချင်း Ian McCarthy က မြန်မာရဲတပ်ဖွဲ့နဲ့ဆက်နွယ်ပတ်သက်မှုတွေဟာတင်နန်းပေးတာမျိုးစွန့်ရည်မြင့်တင်ပေးတာမျိုးမဟုတ်ဘဲမူရစ်ဆေးဝါးတိုက်ဖျက်ရေးလို့ဩစတြေးလျဘက်ကလိုအပ်တာတွေအတွက်ဖြစ်ကြောင်းတုံ့ပြန်ဖြေကြားခဲ့တာကို ABC သတင်းမှရေးထားပါတယ်။ဩစတြေးလျနိုင်ငံလမ်းမတွေပေါ်ရောက်လာတဲ့မိသားအဲဖန်တင်းစိတ်ကြောင့်ဆေးပြားတွေရဲ့80%ရာခိုင်နှုန်းဟာမြန်မာနိုင်ငံကရောက်လာတာလို့လည်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး EN McCartney ကပြောပါတယ်။ဒါကြောင့်လည်းမူရစ်ဆေးဝါးတိုက်ဖျက်ရေးရွေးချက်တွေအတွက်သတင်းချက်လက်ဖလှယ်ဖို့နိုင်ငံရဲတပ်ဖွဲ့အကြအကန့်အသတ်နဲ့ဆက်ဆံနေတဲ့အကြောင်းပြောဆိုသွားတာပါတက်ချွတ်လှုပ်ရှားသူတွေကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုပြီးဆက်ဆံရေးဖျက်တောက်ဖို့ပိတ်ဆို့တန်းခတ်ဖို့တောင်းဆိုနေကြပါတယ်ဩစတြေးလျဆိုကတော့မြန်မာစစ်ကောင်စီပေါ်ပိတ်ဆို့တန်းခတ်ဖို့စဉ်းစားနေစေဖြစ်ကြောင်းတုံ့ပြန်ပြောဆိုပြီးဘလို့အရေးယူဖို့စဉ်းစားနေတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး
မြန်မာအလံတင်ထားတဲ့ Lady 3အမည်ရှိငါးဖန်းသင်္ဘောနဲ့သီရိလင်္ကာနိုင်ငံကရွှေပြောင်းနေထိုင်သူ300ကို VNN ကမ်းခြေမှာကယ်တင်ခဲ့ရတယ်လို့ VNN အာဏာပိုင်တွေကအင်္ဂါနေ့ကပြောပါတယ်။သင်္ဘောက VNN တောင်ပိုင်း Ventu ကနေရေချောင်းမိုင်250အကွာမှာအခက်အခဲတွေ့ခဲ့ကြောင်းရေချောင်းမိုင်6000အကွာကကနေဒါနိုင်ငံကိုဥတီသွားမယ်လို့ VNN ပင်လယ်ရေချောင်းရှာဖွေရေးနဲ့ကယ်တင်ရေးပေါင်းစပ်ညှိနှိုင်းမှုဌာနကပြောပါတယ်။အင်ဂျင်ကန်တဲ့ကိုရေဝင်လာခဲ့ပြီးနိုဝင်ဘာလ5ရက်နေ့ကတည်းကပြင်လို့မရခဲ့ဘူးလို့ဆိုပါဌာနကဆိုပါတယ်။ကလေး20အပါဝင်လူအလုံး303ယောက်သင်္ဘောပေါ်မှာတွေ့ရှိရပါတယ်။မာလိမ်မှုကတနင်္လာနေ့မှာအကူအညီစတောင်းခဲ့တာဖြစ်ပြီး VNN တောင်ပိုင်းက Van 2ကိုခေါ်ဆောင်လာခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင
်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုတိုက်ဖျက်ရင်းမှာနိုင်ငံတွေအနေနဲ့ပူးပေါင်းလှုပ်ဆောင်ကြမလား။ဒါမှမဟုတ်အားလုံးကကိုယ့်ကိုယ်ကိုလှုပ်ကြံတဲ့အဖြစ်မျိုးရင်ဆိုင်ကြမလားဆိုပြီးကုလသမဂ္ဂအတွင်းမှုချုပ် Guterres ကသတိပေးပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံမှာနိုဝင်ဘာလ6ရက်ကနေ17ရက်နေ့ထိကျင်းပတဲ့ UN COP27 28ကြိမ်မြောက်ကုလသမဂ္ဂဆိုင်ရာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးထိပ်သီးအစည်းအဝေးမှာတနင်္လာနေ့ကကုလသမဂ္ဂအတွင်းမှုချုပ်ကမင်းကွန်းပြောကြားရမှာအဲ့ဒီလိုထည့်အသွင်းပြောဆိုသွားခဲ့တာပါ။အဲ့ဒီဆွေးနွေးပွဲမှာပူနွေးလာမှုပေါ်ချမ်းသာတဲ့နိုင်ငံတွေကလေတို့ညဉ့်ညမ်းမှုတွေထုတ်လုပ်မှုကိုလျှော့ချရေးပို့မှုအရေးယူဆောင်ရွက်ဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုခဲ့ကြပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းလေးကိုဥတမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဒါတော့ကျွန်တော်အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုတော့တရင်ပြပုတ်ချက်တင်ပြပေးဖို့အလဲရလာပြီမို့ပထမဆုံးတော့ဒီကနေ့အမေရိကန်မှာမဲပေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါဒီကနေ့ကျွန်တော်တို့အခုအတန်လွတ်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာသမရသက်တမ်းဝက်လွတ်တော်ရွေးကောက်ပွဲတွေကျင်းပနေပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးထိန်းချုပ်မလဲဆိုတာဒီရွေးကောက်ပွဲရဲ့ရလဒ်ကအဆုံးဖြတ်ပေးမှာဖြစ်ပါတယ်တချို့ပြည်နယ်တွေမှာမနေ့6နိုင်တဲ့ကမဲယုံတွေဖွင့်လို့မဲဆန္ဒရှင်တွေမဲပေးနေကြပါပြီဒီကနေ့မနေ့မဲယုံဖွင့်ချိန်တန်းစီစောင့်ပြီးမဲပေးခဲ့သူကွန်နက်တစ်ကတ်ပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်ကျွန်တော်ဒီနေ့မနေ့မဲယုံဖွင့်ချိန်6နာရီရမဲသွားပေးရပါလေကျွန်တော်တို့ကကွန်နက်တစ်ကတ်ဝက်စင်ကွန်နက်တစ်ကတ်ကမြို့သေးသေးလေးပေါ့ဗောလေဒူရီယာတော်တော်များတယ်ကျွန်တော်ရှိမှလူ30-40လောက်တော့ရှိရယ်မိနစ်20လောက်စောင့်ပြီးမဲပေးခဲ့ရတယ်ကျွန်တော်တို့မျိုးမှာတော့လူငယ်ရောလူကြီးရောနှစ်ယောက်စလုံးနှစ်မျိုးစလုံးလာပြီးမဲပေးကြရတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့ဟိုလူမျိုးခွဲခြားမှုနဲ့စီးပွားရေးကိုဦးစားပေးပြီးမဲပေးခဲ့တာပေါ့လေကိုကမြန်မာပြည်ကလာခဲ့တဲ့ first generation တွေဆိုတော့လူမျိုးကြီးခွဲခြားမှုကိုရှောင်ဖို့အတွက်ကိုကျွန်တော်ဒီမိုကရက်တစ်ကိုမဲပေးခဲ့ပါတယ်ခင်ဗျာ
ဒါကတော့ Connecticut ပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုရှင်းပြခဲ့တာပါအခုတစ်ခေါက်သမရသက်တမ်းဝိတ်လွတ်တော်ရွေးကောက်ပွဲတွေမှာကြိုတင်မဲပေးသူတွေလည်းအတော်လေးများပါတယ် Virginia ပြည်နယ်မှာနေတဲ့ကိုညင်ညီကတော့သူကြိုတင်မဲပေးခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်ကျွန်တော်အခုနေရတော့ Virginia မှာနေပါတယ်အဲဒီ Virginia ပြည်နယ်မှာကျွန်တော်အခုဘာလုပ်လဲဆိုတော့လုံးခဲ့တဲ့တစ်ပတ်လောက်ထဲကကျွန်တော်ကြိုတင်မဲပေးလိုက်ပါတယ်ဘာကြောင့်ဒီလိုပေးရလဲဆိုတော့ဒီရွေးကောက်ပွဲကအရေးပါတယ်သူကျွန်တော်မှာတယ်ကိုလိုဂျင်နဲ့အမတ်ကြီးကိုလိုဂျင်နဲ့ပါတီလည်းအမြန်ဆုံးမဲယူကျူတီမဲတွေရအောင်အလိကထားပြီးပြင်ဆင်ဖြစ်ပါတယ
်ဟုတ်ပြည်နယ်တွေမှာဒေသဆန်တော်ချင်းမနေ့6နာရီမှာမဲယုံတွေဖွင့်ပြီးတချို့ပြည်နယ်တွေကတော့မဲယုံပိတ်ချိန်နောက်အကြဆုံးဒေသဆန်တော်ချင်းည9နာရီဖြစ်ပါတယ်ဒီရွေးကောက်ပွဲမှာ Republican Party ကအောက်လွှတ်တော်မှာအများစုအနိုင်ရပြီးလူမျိုးစုပါတီဖြစ်လာမယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ပ ပြီးတော့ ပြောဆိုနေကြပါတယ်။ ဒါကြောင့် လက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့ Democrat Party ဟာ လွတ်တော်မှာ လူနည်းစုပါတီ အဖြစ် အသွင်ပြောင်းသွားဖို့ များနေပါတယ်။ အခုလို တက်တန်းဝက် ရွက်ောက်ပွဲတွေ ကျင်းပတဲ့အခါမှာ လက်ရှိသမ္မတရဲ့ပါတီက ရှုံးနိမ့်လေးရှိတယ် ဆိုတဲ့ သမိုင်းအစဉ်လာလဲ အမေရိကန် ပြည်ထောင်စုမှာ ရှိပါတယ်။ အထက်လွတ်တော်မှာတော့ လက်ရှိမှာ Democrat Party က လူအများစု အဖြစ် ရှိနေတာမှာ အခု ရွက်ောက်ပွဲမှာ ဘယ်ပါတီက အပြတ်အသတ် အနိုင်ရမယ် ဆိုတဲ့ ကြိုတင် ခံမှန်းချက် ရှိနေတာကြောင့် ရွက်ောက်ပွဲ ပြီးမှာ ပဲ ပြတ်ပြတ်သားသား တည်နိုင်မယ် လို့ ခံမှန်း ပြောဆိုနေကြပါတယ်။ ပါတီ နေရာ စလုံး အတွက် အဓိက အရေး ပါတဲ့ ပြည်နယ်တွေက ရွက်ောက်ပွဲတွေမှာတော့ သမ္မတ Joe Biden အပါအဝင် အရင် သမ္မတ ဟောင်းနေ ဖြစ်ကြတဲ့ Democrat Party အတွက် Barack Obama နဲ့ Republican Party အတွက် Donald Trump တို့က သက်ဆိုင်ရာ ကိုယ်စားလှယ်လောင်းတွေ အတွက် အသီးသီး မဲဆွယ် စည်းရုံး ပေးခဲ့ကြပါတယ်။ အရင် 2020 ရွက်ောက်ပွဲ ရလဒ်ကို အယုံကြည်မရှိဘူး ဆိုပြီး သမ္မတ ဟောင်း Donald Trump က တစ်လျှောက်လုံး ပြောဆိုနေခဲ့တာကို ယုံကြည်နေတဲ့ Republican ကိုယ်စားလှယ်လောင်း တချို့က 'လည်း သူတို့ ရှုံးနိမ့်ခဲ့ရင် အခု ရွက်ောက်ပွဲ ရလဒ်ကို လက်ခံမှာ မဟုတ်ဘူး လို့ ပြောဆိုမှုတွေ ရှိနေတာကြောင့် ရွက်ောက်ပွဲ ရလဒ်တွေ ထွက်လာပြီးတဲ့ နောက်ပိုင်းမှာ မဲတွေကို ပြန်ရေးတွက်ရတာ ဥပဒေကြောင်း အရ ရင်ဆိုင်ဖြည့်ရှင်းရတာတွေ ရှိလာနိုင်တယ် ဆိုတဲ့ ခံမှန်းပြောဆိုမှုတွေ လည်း ထွက်ပေါ်နေပါတယ်။ ဒီ သမ္မတ ရွက်ောက်ပွဲ ဒီကမှာ ဒီ သမ္မတ တက်တန်းဝက် ရွက်ောက်ပွဲ မဲရလအခြေအနေ နောက်ဆုံး သိထားရသမျှတွေကို လည်း VOA ကနေ ဆက်ပြီးတော့ တင်ပြပေးသွားမှာ ဖြစ်ပါတယ်ခင်ဗျာ။ ပရရှင်တို့ အခု နားဆင်နေကြတာကတော့ VOA မြန်မာပိုင်း အစီအစဉ်ရဲ့ အင်္ဂါနေ့ ညပိုင်း ထုတ်လွှင့်ချက်တွေ ဖြစ်ပါတယ်။ အခုဆက်ပြီးတော့ မြန်မာနိုင်ငံ အတွင်းက ငွေလိမ်လည်မှု အကြောင်း သတင်းပေးပို့ချက်ကို တင်ပြပေးကြပါမယ်။ မြန်မာနိုင်ငံမှာ online မှာကနေ ဤအမျိုးမျိုးနဲ့ ငွေကြေးလိမ်လည်တဲ့ ငွေချေးလုပ်ငန်းပုံစံ ဟန်ဆောင်ထားတဲ့ လုပ်ငန်းတွေ တော်တော်များများ ရှိလာနေပါတယ်။ စီးပွားရေးအကြက်အတဲအကြောင် လက်တလောပြည်လည်ရေးကို အဓိကထားပြီး အာကိုး ငွေချေးတဲ့ လုပ်ငန်းတွေ ဖြစ်ပြီး လူမှုကွန်ရက်နဲ့ online တွေမှာ ဒါဇင်နဲ့ချီ များလာတယ် လို့လည်း စီးပွားရေးလုပ်ငန်းရှင်တွေက သတိပေးနေပါတယ်။ online မှာက ငွေချေးလိမ်လည်တဲ့ ငွေချေးလုပ်ငန်းတွေ အကြောင် သတင်းပေးပို့ချက်ကိုတော့ မဆုမုံက တင်ပြပေးပါမယ်ခင်ဗျာ။
Facebook လူမှုကွန်ရက်ပေါ်မှာ နီးလန်းမျိုးစုံနဲ့ ငွေချေးလိမ်လည်တာတွေရှိနေပြီးတော့ အများစုကတော့ ငွေချေးလုပ်ငန်းပုံစံနဲ့ ရှောက်ထားသူတွေရဲ့ ကိုယ်ရေးအချက်အလက်ကို အသုံးပြုပြီးတော့ ငွေညှစ်တဲ့နီးနဲ့ လိမ်လည်လှည့်ပြားနေကြတာဖြစ်ပါတယ်။ အလွယ်တကူငွေထုတ်ပေးမယ် ဆိုတဲ့နီးလန်းနဲ့ဖြားယောင်းကြတာဖြစ်ပါတယ်။ ပုဂ္ဂလိကဘဏ်တွေနဲ့ လိုင်စင်ရ ငွေချေးလုပ်ငန်းတွေနဲ့ စာရင် လုပ်ငန်းအဆင့်တွေမများတဲ့အတွက် online ပေါ်က ငွေချေးလုပ်ငန်းတွေကို လူတချို့ကစိတ်ဝင်စားလာကြတာပါ။ ဒါနဲ့ပတ်သက်လို့အလက်စားစီးပွားရေးလုပ်ငန်းရှင်တူဦးက VOA
ကိုအခုလိုပြောပြပါဗျာ။အာဖိုင်နန်ရှယ်ကြီးပါတယ်ဟာစားစံတဲ့ဒီကောင်းတဲ့အချိန်မှာဒီမှာပါမလို့ဘူး။လွယ်လွယ်လေးနဲ့ချနေလို့ဆိုတာချင်းတယ်။ချင်းတဲ့ခါကျတော့ပါလို့လိုက်လေပေါ့။ဟိုအပ္လိုက်လုပ်ကြတယ်ပေါ့။အပ္လိုက်လုပ်တဲ့ခါမှာသူကပါတက်ပါတောင်းလဲဆိုချင်းအာစားစားတန်းချင်းကိုလို့ဖုန်းပင်ချင်းကိုလို့အဲဒီဟာအဲ့တော့ no application process စားစီးပေါ့။အဲ့ဒီတော့တောင်းတယ်။ဒါဒါလေးနဲ့ရလို့ရှိရင်အဲရပါပြီ။
တချို့ online ငွေချေးလုပ်ငန်းတွေကတော့ရှောက်ထားသူရဲ့မှတ်ပုံတင်တဲ့သကောင်စင်းတွေကိုလူမှုကွန်ရက်ပေါ်တင်ပြီးတော့သူတို့လုပ်ငန်းကငွေချီးထားတဲ့သူဖြစ်ကြောင်းဖြန့်ဝေကြပါတယ်။ကြက်ငွေ9,000ကနေ3,900ကျပ်အထိငွေချေးနိုင်နေဆိုပြီးတော့ online ပေါ်ကချင်းငွေလုပ်ငန်းလုပ်ကင်နေသူတူကသူငွေမချေးခင်မှာ Foundry
ဆိုပြီးတော့မဖြစ်မနေပေးရတဲ့အကြောင်းပြောပါတယ်။ငွေချေးလိမ်လည်တဲ့ပုံစံအများစုကတော့ငွေမချေးခင်မှာကိုယ်ရေးအချက်လက်တွေနဲ့ငွေသားတချို့ကိုအရင်ဆုံးတောင်းခံကြတာပါ။ဒီလိုအချက်လက်တွေကိုရလာပြီးဆိုရင်ငွေချေးထားတဲ့သူဖြစ်နေလဲ online ဆက်မျက်နှာတွေကနေတဆင့်ဖြန့်ဝေတာရှိပြီးတော့ကြေရကရှင်ကonlineပေါ်ကနေပြန်ဖြုတ်ပေးဖို့တောင်းဆိုတဲ့အခါမှာတော့ငွေညှစ်တာတွေရှိလာတယ်လို့တချို့ကပြောပါတယ်။ ဘန်နဲ့အသေးစားငွေချေးလုပ်ငန်းတွေလို့စာရွက်စာတမ်းတွေအပြည့်အစုံမတောင်းတဲ့အွန်လိုင်းကငွေချေးလုပ်ငန်းတွေကိုငွေချေးကြက်တဲနေသူတချို့ကဆက်သွဲကြပါတယ်။ငွေချေးလိမ်လည်ခံရသူတွေထဲမှာအရေးပေါ်ငွေလိုအပ်သူတွေပါတယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်နေသူတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တချို့လည်းပါနေတာကိုတွေ့ရတယ်လို့လုပ်ငန်းရှင်တူကအခုလိုပြောပြပါတယ်။ တယ်ဝင်လုပ်ငန်းအဖြစ်နဲ့ပုံမှားရိုက်ထားတဲ့ online ငွေချေးလုပ်ငန်းတွေဟာ
များသောအားဖြင့်နာမည်ကြီးရွှေဆိုင်တဲ့ဘဏ်လုပ်ငန်းတွေရဲ့နာမည်နဲ့စင်လူရောမှတူပါပြီးတော့နာမည်ပေးထားကြတာဖြစ်ပါတယ်။ဒီလိုငွေကြေးလိမ်လည်နေတဲ့ online ဆာမျက်နှာတွေကလည်းအနည်းဆုံးလုပ်ငန်းပေါင်း30ကျော်ကနေ50နီးပါးလောက်ထိရှိနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရှင
်။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။တရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။တရရှင်တို့အနေနဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်လို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ website ဆက်မျက်နှာကနေဓာတ်ရိုက်နားဆင်နိုင်ကြသလို Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့ထန်းနိုင်ငံက live ထုံပွဲတော်အကြောင်းတင်ပြပေးပါမယ်။မြန်မာနိုင်ငံမှာတစ်စောင်းတိုင်းပွဲတော်ကျင်းပနေတဲ့အချိန်မှာပဲအင်းနီချင်းထန်းနိုင်ငံမှာလည်း live ကထုံခေါ်ပန်းမျောပွဲတော်နဲ့မိဘုံပြန်လွတ်တဲ့ပွဲတွေကျင်းပပါတယ်မြန်မာနိုင်ငံမှာမနေ့ကတစ်စောင်းမုံလာပြည်နေကြာရောက်ပေမဲ့ထန်းနိုင်ငံမှာတော့ဒီနေ့နိုဝင်ဘာလ10ရက်နေ့မှတစ်စောင်းမုံလာပြည်နေကြာရောက်ပါတယ်ထန်းနိုင်ငံဘန်ကောက်မြို့ကပွဲတော်တွေအကြောင်းဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မနေ့ကကြာရောက်ခဲ့တဲ့တစ်စောင်းမုံလာပြည်နေမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေဖះเจ้าတွေကိုသွားပြီးစီမီပူဇော်တာကထိန်သင်္ကန်းကတ်လူတာမတော်တင်ကန်းရက်လုတ်ပူဇော်တာကြီးမင်းတို့ဘွဲကျင်းပါတာစသဖြင့်တမညာဖလာအခါတော်ဘွဲဆင်နွှဲကြပါလေဗုဒ္ဓဘာသာဝင်ရဲ့ယူအရမြတ်စွာဘုရားရှင်ကအဇာတသက်မင်းကိုတဇောင်းမောလာပြည်နေမှာတမညာဖလာတုတ်တန်တရားကိုဟောကြားတော်မူခဲ့တာကိုအကြောင်းပြုပြီးတဇောင်းမောလာပြည်နေတမညာဖလာအခါတော်နေ့ထိမ့်မဲ့ကျင်းပကြတယ်လို့သိရပါတယ်တမညာဖလာဆိုတာယဟန်ပြုအပ်ခြင်းရဲ့အကျိုးလိုအဓိပ္ပာယ်ရသလိုယဟန်ပြုအပ်ခြင်းရဲ့အကျိုးဟောကြားတဲ့နေ့ဖြစ်တာကြောင့်တဇောင်းမုံလာပြည့်နေ့တန်ဃာတော်များနေ့လို့လည်းခေါ်ဆိုကြပါတယ်။မျက်စိတစုံစီမိတိုင်းဒီထွန်းလင်းကြတဲ့ကာလဖြစ်ပြီးတဇောင်းဆိုတာမိတိုင်းဖြစ်သလိုမုံကတော့ပြန့်နှံ့လာလို့သတ်မှတ်ပါတယ်။မိုးရာသီပြီးဆုံးတဲ့ကာလကောင်းကင်တစ်ခုလုံးကြည်လင်ပြီးတောင်သူတွေအတွက်ကောက်လင်ခေါ်ကောက်ငယ်ရိတ်သိမ်းချိန်ကြာရောက်တဲ့ကာလလို့လည်းသတ်မှတ်ကြပါတယ်။အင်းဒီချင်းထိုင်းနိုင်ငံမှာတော့တစောင်းတိုင်းပွဲတော်ဖြစ်တဲ့လွိုင်းကထုံပွဲတော်ကျင်းပပြီးမြန်မာနိုင်ငံနဲ့ကျင်းပပုံအနည်းငယ်ကွဲပါလေ။လွိုင်းဆိုတာမျောတာကိုဆိုလိုပြီးကထုံဆိုတာကတော့မီးထွန်းထားတဲ့ပန်းတွေထည့်ထားတဲ့ငပြောဖက်ပါတဲ့ကလပ်လေးတွေကိုခေါ်တာဖြစ်ပါလေ။ပန်းကလပ်ကလေးတွေရေထဲမှာမျောတဲ့ပွဲတော်ဖြစ်ပြီးမြောက်ပိုင်းဒေသတွေမှာတော့လွိုင်းကထုံပွဲတော်နဲ့အတူမှိုင်းတိုက်ထားတဲ့မီးပုံပြန်လေးတွေကောင်းကင်ကိုလွတ်တဲ့ပွဲတွေလည်းကျင်းပကြပါလေ။ထိုင်းနိုင်ငံသားတချို့ကဒီပွဲတော်ဟာရင်းနှီးသမီးကိုပူဇော်တာလို့ပြောဆိုလေးရှိပြီးတချို့ကလည်းတနစ်တာမကောင်းတဲ့အကုသိုလ်တွေကိုရှင်နဲ့မျောလိုက်တဲ့ပွဲဖြစ်တယ်လို့ပြောလို့ရှိပါတယ်။တချို့ကလည်းကံကောင်းမှုရရားခြေတဲ့အနေနဲ့ခြေသေးလက်သေးသဘင်တွေကိုပန်းနေတဲ့သူမျောလို့ရှိပါတယ်။ချောင်းစုံမီးတွေထွင်ပြီးစီစီကားကားကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီနှစ်ထိုင်းနိုင်ငံရဲ့တစောင်းမုံလာပြည်နယ်နိုဝင်ဘာ၈ရက်နေ့အာရှစံတော်ချိန်ညနေ၆နာရီဝန်းကျင်မှာကဘာကနေနယ်လာကြားကိုရောက်သွားပြီးကစားချက်တော်ကိုအာရှနိုင်ငံကလူတွေတွေ့ရတာကြောင့်လဲဒီနှစ်ကိုထူးခြားတဲ့နှစ်တစ်နှစ်အဖြစ်သတ်မှတ်ကြပါလိမ့်အခုဒီဇောင်းမိုးလာပြည်နေလာချက်တာဟာ2025ခုနှစ်မတိုင်ခင်လာချက်တော်ကိုနောက်ဆုံးတွေ့ရတာလို့နှက္ခရပညာရှင်တွေပြောကြပါလိမ့်ဘာပဲဖြစ်ဖြစ်အင်းဒီချင်းထိုင်းနိုင်ငံကလွိုင်းကထုံပွဲတွေကလည်းမြန်မာနိုင်ငံမှာလိုဘာသာရေးအရတံပိုးထားမှုတွေနဲ့ငိမ့်ချမ်းမှုတာယာဝါပြောဖို့တည်ငြိမ်မှုဝိပုစုတောင်းကြတဲ့ပွဲတော်တွေဖြစ်ပါလိမ့်ကျွန်တော်တင်ထိုက်ဦးပါခင်ဗျာ
ဥတင်ထားဦးတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအိန္ဒိယနိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်ဝါတပုတ်ကိုလည်းတင်ပြပေးသွားပါဦးမယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
ဖီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။ခုဆက်ပြီးတော့အိန္ဒိယနိုင်ငံဘက်ကသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံကယမုန်နာမြစ်ဟာအဓိကအားဖြင့်ဆက်ယုံတွေကနေအကြီးအကျယ်ဆွန့်ပစ်လိုက်တဲ့ဆွန့်ပစ်ပစ္စည်းတွေမိလာအညစ်အကြေးတွေနဲ့တဘာဝရေစီးဆင်းမှုတွေကြောင့်ညှဉ်းနှံနေတာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ကျွမ်းကျင်သူတွေကပြောပါတယ်။ဒါအပြင်မြို့တော်နယူးဒေလီမြို့လယ်ကောင်ကနေဖြတ်တန်းစီးဆင်းနေတဲ့ယမုန်နာမြစ်ပေါ်မှာအစိတ်အောက်ဖြစ်စေတဲ့အမြုပ်တွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကတွေ့ခဲ့ရပြီးတဲ့နောက်အခုလိုပြောလိုက်တာဖြစ်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးမှာပါခင်ဗျာ။
အိန္ဒိယနိုင်ငံကယမုန်နာမြစ်ပေါ်မှာအမြုပ်တွေဘောလောပေါ်နေတာကပြီးခဲ့တဲ့နှစ်တွေအတွင်းမှာအိန္ဒိယနိုင်ငံကသတင်းတွေမှာထိတ်ဆုံးမှနေရာယူထားပြီးတော့အဲ့ဒီမြုပ်တွေကြောင့်ပဲဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကြမှာစိုးရိမ်မှုတွေဖြစ်လာနေပါတယ်။ဒီပင်နာကပူးဟာတိတ်ပန်တဲ့ပတ်ဝန်းကျင်ဌာနကညွှန်ကြားရေးမှူးဖြစ်ပါတယ်
။ The dams and the barrages which are supplying water.
ဒီလီမြို့ကိုရေကာတာတွေနဲ့ဆယ်တွေကရေစီးဆင်းမှုတွေအားလုံးကိုဖြတ်တောက်လိုက်ပါတယ်။ဒါကြောင့်အကြီးဆုံးပြဿနာကတော့သဘာဝရေစီးဆင်းမှုမရှိတော့တာပါ။ဒုတိယအချက်ကတော့တကယ်လို့သဘာဝရေစီးဆင်းမှုမရှိဘူးဆိုရင်ယမုန်နာမြစ်ထဲကိုစီးလာတဲ့ရေတွေအားလုံးဟာစွန့်ပစ်လိုက်တဲ့စွန့်ပစ်ရေတွေပါ။အခုဆိုဒေလီဟာရယာနာနဲ့ဒေလီနားကတချို့နေရာတွေကစွန့်ပစ်လိုက်တဲ့အထက်မှာစွန့်ပစ်ပစ္စည်းနှမျိုးပါဝင်ပြီးတစ်ခုကမိန်လာနဲ့နောက်တစ်ခုကဆက်ယုံတွေကထွက်လာတဲ့စွန့်ပစ်ပစ္စည်းတွေဖြစ်ပါတယ်။အခုလောလောဆယ်နာမည်ကြီးနေတဲ့အမြုပ်ထတဲ့ကိစ္စကတော့ဆက်ပြားနဲ့အဝတ်လျှော်ဆက်ပြားလုပ်ငန်းနေကြောင်ဖြစ်ပါတယ
်။မြစ်ထဲမှာရေဓူးကိုညဉ့်ညမ်းစေတဲ့အညစ်အကြေးတွေများလာတဲ့အကြောင်းတွေထဲမှာမုတ်တုံမိုးရာသီကုန်းဆုံးတာကလည်းအဓိကအကြောင်းအရာတစ်ခုဖြစ်တယ်လို့သူကပြောပါတယ်
။ At this stage in say November first week or end of October when the monsoon is retreating
October နောက်ဆုံးပတ်ဒါမှမဟုတ် November ပထမပတ်လိုမျိုးမုတ်တုံရာသီကုန်းတဲ့အချိန်မှာတော့ညဉ့်ညမ်းစေတဲ့ပစ္စည်းတွေကစပြီးတော့များလာနေပါတယ်။ဒါကလည်းတစ်နှစ်လုံးကတခြားအချိန်တွေထဲပိုများတဲ့အကြောင်းတွေတွေကတစ်ခုဖြစ်ပါတယ်
။ညထဲမှာအဲ့လိုမျိုးအစိတ်အောက်ဖြစ်စေတဲ့အမြုပ်တွေတွေ့လာနေရတဲ့ကြားထဲမှာပဲညူဒီလီမျိုးကန်တွေကတော့ညထဲမှာရေချိုးနေကြတော့မှဖြစ်ပါတယ်။အခုချိန်ဟာဟိန္ဒူဘာသာဝင်တွေရဲ့နေဖျားကိုပူဇော်တဲ့ပွဲတော်စတင်တဲ့အချိန်လည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ညူဒီလီမျိုးကန်တူကတော့အခုလိုပြောပါတယ်။
ये तो जमुना में नहाने लायक है गंदा पानी है काला पानी है झाग भरा हुआ है
शिमौना မြစ်ရေဟာရေချိုးဖို့တော့မကောင်းပါဘူးရေကညစ်ပတ်ပြီးတော့မဲနေပါတယ်ပြီးတော့အမြုပ်တွေလည်းရှိပါတယ်ကျမတို့အနေနဲ့ဒါကိုတန့်ရှင်းအောင်လုပ်ဖို့လိုပြီးတော့အဲ့ဒါပြီးတော့မှနေဖျားကိုပူဇော်တဲ့ပွဲတော်ကိုကျမတို့လုပ်တင်ပါတယ်ဒေလီအစိုးရနဲ့နိုင်ငံရေးသမားတွေဟာမဲမရခင်ကတော့မဲရဖို့အတွက်ယူယူချိုးချိုးနဲ့အိမ်တွေကိုလာပြီးတော့ကတိတွေပေးခဲ့ကြပြီးမဲလည်းပေးပြီးသွားရောဘာမှလုပ်မပေးတော့ပါဘူး
ဒီမုန်နာမြစ်ထဲမှာစိတ်တင်နေတဲ့ဓာတုပစ္စည်းတွေပါဝင်နေပြီးတော့အဲ့ထဲမှာအမိုးနီးယားနဲ့ခဲစိတ်ဓာတ်တွေလည်းအတော်လေးကိုမြင့်မားနေတယ်လို့ဆိုပါတယ်အဲ့လိုမျိုးယမုန်နာမြစ်ရဲ့ရေဓူးညဉ့်ညမ်းမှုအရမ်းများနေတဲ့အတွက်ရေပြားနဲ့အစာရည်နဲ့ဆိုင်တဲ့ပြဿနာတွေဖြစ်လာနိုင်တဲ့အပြင်တချို့အိတ်ကိုဆူဆူဝါဖြစ်တဲ့လူတွေဆိုရင်ကင်ဆာရောဂါတွေအထိပါဖြစ်လာနိုင်ခြင်းရှိတယ်လို့ပြောပါတယ်မိလာကိုသေချာစနစ်တကျထိထိရောက်ရောက်ဆုံးပြတာတွေရေစိုးထုတ်ဆက်တွေနဲ့သဘာဝရေစီးဆင်းမှုတွေကမြစ်ထဲကိုရေအတန်နဲ့စီးဝင်နိုင်အောင်လုံးဆောင်ပေးမှာဖြစ်တယ်လို့ကပူဝါကပြောပါရယ်အခုလိုယမုန်နာမြစ်ကရေလူညဉ့်ညမ်းမှုတွေဖြစ်နေတဲ့အချိန်ထဲမှာပဲဒေလီမြို့ကရေလူညဉ့်ညမ်းမှုအဆင့်ကလည်းအတော်လေးကိုဆိုးဝါးနေတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကအထင်ကရယမုန်နာမြစ်ညဉ့်ညမ်းနေတဲ့အကြောင်းသတင်းဆောင်မကိုကိုရန်နိုင်ကတင်ပြပေးခဲ့တာပါခင်ဗျာဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်နေမှာတော့အပတ်စဉ်ကန္တာတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာမြင်ကွင်းကျဲမတ်စုများကဘာတလောက်ခီးသွားတို့အပြင် VOA ပုံပြရုပ်တံအစီအစဉ်တွေကိုနှာစင်ကြရဖို့ရှိပါတယ်အခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်ဒီကနေ့အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်တပ်တန်းဝက်လွတ်တော်ရွေးကောက်ပွဲရလပေါ်မူတည်ပြီးအမေရိကန်လွတ်တော်နေရာမှာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီတို့ဘလောက်စီနေရာတွေရကြမလဲဆိုတာအဆုံးဖြတ်ပေးမှာပါဒီရွေးကောက်ပွဲဟာမျှတမှန်ကန်မှုရှိရလားဆိုပြီး Republican တချို့ကမေးခွန်းထုတ်နေကြပါတယ်ပါတီဆွဲမရှိသူတွေကတော့ရွေးကောက်ပွဲကိုအနိကစောင့်ကြည့်နေကြပါတယ် VOA သတင်းတော့ Arash Arabasadi ပေးပို့ထားတဲ့သတင်းလာကိုကိုဝင်းခတ်မောင်ကတင်ပြပေးမှာပါခင်ဗျာ
Natao 22ခုနှစ်တက်တန်းဝက်လွှတ်တော်ရွေးကောက်ပွဲတွေအတွက်ကြိုတင်မဲပေးတာရောလူကိုယ်တိုင်သွားရောက်မဲပေးတာတွေနိုဝင်ဘာ10ရက်အင်္ဂါနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်က Republican ထက်မဆိုးသလောက်နေရာနည်းနည်းပိုရထားပါတယ်။ဒါပေမဲ့သမိုင်းတစ်လျှောက်တက်တန်းဝက်ရွေးကောက်ပွဲမှာလက်ရှိသမ္မတရဲ့ပါတီကလွှတ်တော်မှာနေရာတချို့ဆုံးရှုံးပြီးတိုက်ခိုက်ပါတီကလွှတ်တော်ကိုထိန်းချုပ်နိုင်မှုဖြစ်တတ်ပါတယ်။ဒါကြောင့်အခုတက်တန်းဝက်ရွေးကောက်ပွဲမှာလည်းသမ္မတဂျိုးဘိုက်ဒန်ရဲ့ဒီမိုကရက်တွေအထက်နဲ့အောက်လွှတ်တော်နေရာတချို့လက်လွတ်ရပွဲရှိတယ်လို့ခန့်မှန်းကြပါတယ်။ဒါဆိုရင်တော့အောက်လွှတ်တော်မှာ Republican Party ကလူအများစုနေရာရသွားနိုင်ပါတယ်။ဒီနှစ်အစောပိုင်းကိုဝင်ဖျက်ချဝင်ဆိုင်ရာမျိုးသမီးခွင့်ရေးကိုပိတ်ပင်ဖို့ဥပဒေပြောင်းလဲပြင်ဆင်မှုဖြစ်ပြီးတဲ့နောက်ပိုင်းMay to pay me pidu mya la me lo democrat တွေကပြောနေကြပါတယ်
And even though our economy is tough people think about it and say wait a minute this is the party
American Seaboy အချက်တည်းရှိတယ်ဆိုပေမဲ့ Democrat Party ကသမဂ္ဂတွေကိုကာကွယ်နေတာအဖိုးနှုံးတက်တာတဲ့ကျမကြီးဆောက်ရှောက်မှုရအောင်လုပ်ပေးနေတာကိုဝင်ဖြစ်ချခွင့်လိုမျိုးပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကို Democrat Party ကကာကွယ်ပေးနေတာတွေကိုပြည်သူတွေကနားလည်ပါတယ်ဒီရွေးကောက်ပွဲကလွဲတော့မလွဲပါဘူးဒါကတက်တန်းဝက်လွတ်တော်ရွေးကောက်ပွဲပဲရှိပါသေးတယ်Democrat Party အနေနဲ့အထက်လွှတ်တော်မှာနေရာအများစုဆက်ယူနိုင်မယ့်အလားအလာကိုကျွန်တော်မြင်နေပါသေးတယ
်2020သမ္မတရွေးကောက်ပွဲမှာမဲမတမာမှုရှိတယ်လို့သမ္မတဟောင်း Donald Trump မှားယွင်းဆွဆွဲချက်ကိုလက်ကင်ထားပြီးဒီတက်တန်းဝက်ရွေးကောက်ပွဲကလည်းမှန်ကန်မျှတမှုမရှိဘူးလို့ပြောနေတဲ့ Republican ကိုယ်စားလှယ်လောင်းတို့လည်းရှိနေပါတယ်အထက်လွှတ်တော်နေရာလူမဲ့ဒီတက်တန်းဝက်ရွေးကောက်ပွဲမှာအချက်ချာကြတဲ့ Georgia ပြည်နယ် Fulton ခရိုင်ကမဲယုံတွေမှာစောင့်ကြည့်လေလာဖို့ပါတီဆွဲကင်းသူတွေကိုကာတာစင်တာကလေ့ကျင့်ပေးထားပါတယ်ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာရှိတဲ့ကာတာစင်တာကိုသမ္မတဟောင်းဂျီမီကာတာနဲ့သမ္မတကတော်ရိုစလင်တို့ကပူးတွဲတည်ထောင်ခဲ့တာပါဒီမိုကရက်သိခါတော်ရဆရာတော်ရာဖဲဝါနော့ကအမေရိကန်ဘောလုံးသမားဟောင်းရီပပ်ဘလစ်ကန်ဟာရှဲဝေါ်ကာနဲ့ဂျော်ဂျီယာပြည်နယ်မှာအကြိမ်နဲ့ရှင်ပြိုင်မှာဖြစ်ပါတယ
် Americans themselves are starting to have less
American ပြည်သူတွေကိုယ်တိုင်ကရွေးကောက်ပွဲတွေပေါ်ယုံကြည်နေလာတာကိုစတွေ့နေရပါတယ်ဒါကြောင့်ပါတီဆွဲကင်းတဲ့သူတွေကစောင့်ကြည့်လေ့လာပြီးရွေးကောက်ပွဲအကြောင်းတွေပြည်သူတွေပိုပြီးနားလည်လာအောင်ရွေးကောက်ပွဲစနစ်ပေါ်ပြည်သူတွေအယုံကြည်တိုးလာအောင်လှုပ်ဆောင်ပေးနေရပါတယ
်ဒီမိုကရက်ပါတီကိုလူကြိုက်များခဲ့တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလည်းအပြောင်းအလဲတွေတွေ့နေရပါတယ်ကြိုတင်မဲအခြေအနေကိုကြည့်ရင်အထက်လွှတ်တော်နေရာကိုလူနေတဲ့ဒီမိုကရက်ပါတီဘက်ကဂျွန်ဖက်ဒါမန်နဲ့ထရမ့်ကိုအားပေးတဲ့ရီပပ်ဘလစ်ကန်နာမည်ကျော်ဆရာဝန်ဒေါက်တာမဲမက်အောက်စ်တို့သူမသားကိုမသားဖြစ်နေပါတယ်ဒီရွေးကောက်ပွဲမှာဒီမိုကရက်တွေလာလာကောင်းတာကိုမျှော်လင့်ဖို့သမ္မတဘိုင်ဒန်ကဆန်ဒီယေဂိုမြို့မှာသတင်းတောက်တွေကိုပြောခဲ့ပြီးမဲ့ရီပပ်ဘလစ်ကန်တွေဘက်ကလည်းသူတို့ပါတီနိုင်မှာအသေးချပဲလို့တထစ်ချပြောနေကြပါတယ
် This is going to be a wake up call to President Biden and I hope he answers it
လွန်ခဲ့တဲ့နှစ်တိကျော်ကာလအတွင်းအမေရိကန်ပြည်ထောင်စုမှာပြဿနာတွေအများကြီးဖြစ်တာကိုကြည့်ပြီးသမ္မတဘိုင်ဒန်တည်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်သူတွေကကျွန်တော်တို့အဆင်မပြေပါဘူးအပြောင်းအလဲတွေလုပ်ပေးပါလို့တောင်းဆိုနေတာတွေကိုအင်္ဂါနေ့မှာသမ္မတဘိုင်ဒန်မြင်နိုင်မယ်လို့မျှော်လင့်ပါတယ်ရီပပ်ဘလစ်ကန်ဦးဆောင်တဲ့အထက်နဲ့အောက်လွှတ်တော်နေရာကပေးထားတဲ့ကတိတွေကိုအကောင့်ထည့်ဖော်ဖို့လုပ်မှာဖြစ်ပြီးဒါကိုဂျိုးဘိုင်ဒန်လက်ခံလိမ့်မယ်လို့မျှော်လင့်ပါတယ
်အခုနောက်ဆုံးစီးရင်အရာအမေရိကန်မဲဆန္ဒရှင်41တန်းကြိုတင်မဲထည့်ပြီးပါပြီမဲအားလုံးကိုတော့ရွေးကောက်ပွဲနေ့နိုဝင်ဘာ10ရက်နေ့ညမှာရေးတွက်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုဝင်းခမ်းမောင်ကတင်ပြပေးခဲ့တာပါခင်ဗျာ
ခုဆက်ပြီးတော့ဒီကနေ့ကျင်းပတဲ့အမေရိကန်အစိုးရတပ်တန်းဝင်ရွေးကောက်ပွဲအကြောင်းရှင်းပြပေးထားတဲ့ VOA ပုံပြရုပ်သံအစီအစဉ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွတ်တော်ကိုထိန်းချုပ်နိုင်ပြီးပါတီအပြောင်းအလဲဖြစ်စေတဲ့အရေးအကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့နဲ့အဖြစ်အပျက်တွေကို VOA ပုံပြရုပ်သံမှာမိုင်းတန်နာကျော်ကတင်ဆက်ပေးထားပါရခင်ဗျာ
။ဩဇာကြီးရဲ့ American တက်တန်းဝက်ရွေးကောက်ပွဲ American တက်တန်းဝက်ရွေးကောက်ပွဲတွေဟာလက်ရှိသမ္မတရဲ့မူဝါဒတွေပေါ်လူတို့ရဲ့သဘောထားကောက်ခံပွဲဖြစ်မြင်ကြပါရဲ့။လင်းနှစ်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပချိန်မှာတက်တန်းဝက်ရွေးကောက်ပွဲကတော့သမ္မတရွေးကောက်ပွဲကျင်းပပြီးနှစ်နှစ်ဒါမှမဟုတ်သမ္မတတက်တန်းတစ်ဝက်မှာကျင်းပတာဖြစ်ပါတယ်။သမ္မတကရွေးကောက်ပွဲမှာမပါပေမဲ့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့အမတ်နေရာ၃ပုံတစ်ပုံရွေးကောက်ကြတာဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေပြည်နယ်ဥရေပြုနေရာတွေအတွက်လည်းရှင်းပြန်ကြရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီအပြောင်းအလဲဖြစ်စေတဲ့အရေးကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့ကိုကြည့်ရအောင်ပါ2018သမ္မတဒေါ်နယ်ထရမ့်2016ရွေးကောက်ခံရချိန်မှာ Republican Party ကသမ္မတနေရာရောလွှတ်တော်နှစ်ရရောနိုင်ငံအုပ်ချုပ်ရေး၃နေရာလုံးမှာအနိုင်ရထားတာပါ2018ခုနှစ်တက်တန်းနှစ်ဝက်ကျော်လာတော့အောက်လွှတ်တော်မှာ Republican အမတ်နေရာ42နေရာနဲ့လွှတ်တော်မှာအများစုနေရာကိုလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာအများစုနေရာကိုတော့ဆက်ကင်ထားနိုင်ပြီးအောက်လွှတ်တော်မှာရှုံးနိုင်လိုက်ရတဲ့ဖြစ်ရပ်ကသမ္မတပေါ်တည်ရောက်မှုပြင်းထန်ခဲ့ပါတယ်။ Democrat တို့ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတ Trump ပေါ်မှာစုံစမ်းစစ်ဆေးမှုတွေဇက်တိုက်လုပ်ခဲ့ပြီးနောက်တော့တီးခြားစီနှစ်ခေါက်တောင်တရားစွဲဖို့လုပ်ခဲ့တာပါ။ Republican တွေထိန်းချုပ်တဲ့အထက်လွှတ်တော်ကနှစ်ခါလုံးတရက်တည်းလွတ်ပြီးခဲ့ပါ යි 2010 2009ခုနှစ်မှာသမ္မတအိုဘားမားတက်လာတော့ကတော့သမ္မတနေရာနဲ့ဆုံးဖြတ်ချက်6ပိုင်ခွင့်ရှိတဲ့အထက်လွှတ်တော်အမတ်အများစုနေရာ60ပါဝင်လွှတ်တော်နေရာလုံးကိုဒီမိုကရက်တွေထိန်းချုပ်ထားနိုင်ပါ යි နှစ်နှစ်ကြာမှတော့ရှေးရိုးဆွဲတီးပါတီလှုပ်ရှားမှုကြောင့်အားကောင်းလာတဲ့ Republican Party ပြန်နိုင်ရသွားပါ යි Democratic Party က1984နောက်ပိုင်းအောက်လွှတ်တော်မှာတက်တန်းဝက်အများဆုံးရှုံးနိမ့်မှုဖြစ်အမတ်နေရာ64နေရာလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာလည်းသူတို့ရထားတဲ့နေရာတွေပါကုန်ပေမဲ့ကတ်ပြီးနိုင်ခဲ့ပါတယ်။ရလဒ်ကတော့အိုဘားမားရဲ့ကျန်တဲ့6နှစ်သက်တဲ့အများစုကလွှတ်တော်မှာဆုံးဖြတ်ချက်ချမရမလုံမရှားတာဖြစ်နေခဲ့တာပါ။1994သမ္မတဘီလ်ကလင်တန်တက်လာပြီးနှစ်နှစ်ကြာမှတော့အမေရိကန်နဲ့ contract ဆိုတဲ့ရှေးရိုးဆွဲဝါဒီအခြေခံအစီအစဉ်နဲ့မဲဆွယ်ပြီး Republican Party ခေါင်းဆောင် Newt Gingrich ကနှစ်40တွင်ပထမအဆုံးအကြိမ်ဖြစ်တဲ့အောက်လွှတ်တော်မှာအနိုင်ရအောင်လုပ်ပေးခဲ့ပါတယ်။မဲဆန္ဒရှင်တွေကအခွန်လျှော့ပေးမယ်အစိုးရအဖွဲ့ကိုအရွယ်စားကျစ်လက်သွားအောင်လုပ်ပေးမယ်ဆိုတဲ့မဲဆွယ်ကတိတွေကိုထောက်ခံပြီးတော့ Democrat တွေလွှတ်တော်နေရာလုံးမှာရှုံးနိမ့်ခဲ့ရပါတယ်။သမ္မတကလင်တန်ကလွှတ်တော်နယ်မပြေလည်ပဲနဲ့အစိုးရအတုံးစည်းနဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေခဲ့လို့အစိုးရရန်တရားကိုအကြာကြီးပိတ်ထားခဲ့ရတာပါ။ဒါပေမဲ့လူမှုဖိုလ်လုံရေးကိစ္စရပ်တွေပြန်လည်ပြင်ဆင်ဖို့ညှတာရဲ့ရာသုံးမှန်းကျေဆွဲဖို့နှစ်ဖက်သဘောတူညီနိုင်ခဲ့ပါတယ်။1946ခုနှစ်တက်တန်းဝက်မှာတော့လွှတ်တော်နှစ်ရက်လုံးမှာအနိုင်ရထားတဲ့သမ္မတ Harry Truman Democratic အစိုးရရဲ့စစ်ပီးကာလစီးပွားရေးမူဝါဒတွေပေါ်မှာလူထုကမကျေနပ်တာကို Republican တွေအသုံးချလိုက်နိုင်ပြီးတော့လွှတ်တော်နှစ်ရက်လုံးမှာနိုင်သွားပါတယ်။ကမ္ဘာစီးပွားပြည့်ကက်ကြီးစိုက်နေချိန်1932ခုနှစ်မှာသမ္မတ Franklin D. Roosevelt ကဆလို့လွှတ်တော်နှစ်ရက်လုံး Democratic တို့ထိန်းချုပ်ထားနိုင်တဲ့14နှစ်တာကာလအဲဒီမှာအဆုံးသတ်သွားရပါတယ်။1946မှာရွေးခံရတဲ့လွှတ်တော်အမတ်တွေထဲမှာနောက်တစ်ချိန်သမ္မတဖြစ်လာသူနှစ်ဦး Democratic Party က John F. Kennedy နဲ့ Republican Party က Richard Nixon တို့ပါဝင်ပါတယ်။1894ခေတ်သစ်နိုင်ငံရေးပါတီစနစ်စတင်ကျင့်သုံးချိန်1800ပြည့်လွန်အလဲကားဆလို့အောက်လွှတ်တော်မှာအမတ်နေရာအများဆုံးတစ်ဖက်ပါတီလက်ထက်ရောက်သွားရတာကတော့1894ခုနှစ်မှာဖြစ်ပါတယ်။ Democratic လွှတ်တော်နေရာစုစုပေါင်းရဲ့35ရာခိုင်နှုန်းနေရာပေါင်း125နေရာဆုံးရှုံးခဲ့ရပါတယ်။နိုင်ငံမှာစီးပွားဆုပ်ယူရတာသမ္မတ Grover Cleveland ရဲ့ Democratic အစိုးရကြောင့်လို့ဖြစ်တင်ပြီးနိုင်ငံတောင်ပိုင်းအလဲပိုင်းနဲ့အနောက်ပိုင်းတို့မှာ Republican တွေအကြီးအကျယ်နိုင်ရခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲကစလို့ Republican တွေအောက်လွှတ်တော်ကို16နှစ်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရှင
်။တော်ရရှိနှုတ်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်း social media ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်ထိုင်းနိုင်ငံမှာမုတ်တုံမိုးနဲ့ရေတက်တာကိုခီးသွွားလုပ်ငန်းအတွက်အသုံးချပြီး ရေရှက်ပြေးရထားစီစဉ်ပြေးဆွဲပြီးတော့လက်မှတ်ဝယ်မရအောင်ကိုရောင်းကောင်းနေပါတယ်ဘုရားကာယမှာတော့ကပ္ပညဉ့်ဉျာဉ်ရေးဆူတောင်းပွဲကျင်းပခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတို့လေးတွေကိုမအေးတန်တာကျော်ကပဲစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာတွင်အခြေဆုံးမိရထားကြီးခုံမောင်းနေတာပါဆွစ်ဇာလန်နိုင်ငံမှာတမိုင်ကျော်ရှိတဲ့ရထားရဲရှိကြီးတစ်စင်းအော်တိုဘာလ29ရက်နေ့ကအဲလ်ပ်စ်တောင်ထဲမှာခုံမောင်းပြီးတော့ဂင်းနစ်ကမ္ဘာစံကျင်းတင်သွားခဲ့ပါတယ်ဆွစ်ရထားလိုင်း RHK ရဲ့195နှစ်ပြည့်အထိမ်းအမှတ်ဖြစ်နေပြည့်စွဲတာဖြစ်ပါတယ်ခီးတဲ့တွဲပေါင်း100ပါဝင်ပြီးတော့ရထားမောင်းသူ9ဦးဆက်ပြေ22ဦးတို့နဲ့ရထားခုံမောင်းခဲ့ရပါတယ်တမိုင်ကျော်အရှိရှိတဲ့ရထားကခီးအရှိ19မိုင်ကျော်ကိုခုံမောင်းခဲ့ပါတယ်။ပရီဒါမျိုးကထွက်ခွာပြီးတော့ဖီလီစာမျိုးကိုအတွားလမ်းမှာတံတားတွေလှိုင်ကောင်းတွေကိုလည်းကျော်ဖြတ်ရပါတယ်။တနင်္လာ22မိုင်နှုန်းနဲ့ခုံမောင်းတဲ့ခီးကိုဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကအတည်ပြုစီးရင်သွင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့နိုဝင်ဘာလ6ရက်နေ့ကနိုင်ငံရဲ့အကြီးဆုံးဆဲဘော်ကနေပြီးတော့ရေရှက်မိရထားခုံမောင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမိုးရိပ်တက်နေချိန်ရာသီအနေအထားကိုအမီးအရသုံးချပြီးရေရှက်ပြေးရထားခီးစဉ်ပြေးဆွဲခဲ့တာပါဒီရထားကိုစီးကြည့်ကျင်သူတွေအထူးများလို့ရထားရဲ့လက်မှတ်တွေချက်ချင်းအယောင်ပြတ်သွားခဲ့ပါတယ်ထိုင်းနိုင်ငံအလဲပိုင်းမှာမုတ်တုံမှုကြောင့်ဆယ်ရီလဲတက်နေတာမို့ရေကရထားလမ်းအောင်နာထိကပ်ပြီးတော့ရေပေါ်ကနေရထားပြေးနေသလိုဖြစ်နေပါတယ်ရထားခီးစဉ်ကဘန်ကောက်မြို့တော်မှာဆက်ပြီးတော့6နာရီအကြာလောက်မှာရောက်တဲ့ပတ်ဆက်ဂျူရာဆယ်ကိုဖြတ်ရပါတယ်ဒီဆက်ကလော့ဒ်ဘူရီခရိုင်မှာတည်ရှိတာဖြစ်ပြီးတော့ဆက်တဝက်အရောက်မှာတော့ခီးတွေတက်ပုံရိုက်နိုင်အောင်လို့ယထာခဏရက်ပေးခဲ့ပါတယ်
။လော့ဒ်ဖိုင်လိုင်းနာမ်နဲ့ခေတန်းကြမ်းတက်ပြီးထီแล้วแหละแต่ปีที่แล้วတော့จองไม่ทัน
။ခဏကလေးကယထာလက်မှတ်ရဖို့စောင့်နေတဲ့ဘန်ယန်နုချ်လဲတိတ်လာတဲ့ရှူကင်းနေကြောင့်ပျော်နေပြီးတော့ဖုန်းထဲမှာ memory ပြည့်သွားတဲ့အထိတက်ပုံရိုက်ခဲ့ပါတယ်။ရိပ်ပြည့်လို့နေဖြစ်တဲ့ထိုင်းနိုင်ငံရဲ့အကြီးဆုံးဆယ်ဘော်ကနေယထာဖြတ်မောင်းတာဖြစ်ပြီးတော့ဒီခီးစဉ်တွေကို November လကနေပြီးတော့ February လအထိပြည့်စွဲပေးတာပါ။အခုတော့နှစ်တက်ကူးချိန်ရောက်တဲ့အထိယထာလက်မှတ်ကုန်ပြီဖြစ်ပါတယ်အိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့မှာကမ္ဘာငြိမ်းချမ်းရေးအတွက်ဆုတောင်းပွဲပြုလုပ်ခဲ့ကြတာပါ2022ခုနှစ်နိုဝင်ဘာလ6ရက်နေ့မှာဗုဒ္ဓဂါယာကမ္ဘာငြိမ်းချမ်းရေးဆုတောင်းပွဲကိုဖုန်းတော်ကြီးတွေဦးဆောင်ကျင်းပခဲ့ပါတယ်ကမ္ဘာဒေသစုံကဖုန်းတော်ကြီးနဲ့ဒီလရှင်အပါ300လောက်ကကမ္ဘာမှာငြိမ်းချမ်းရေးရရှိပြီးတော့လူတွေရဲ့ဘေးဒုက္ခတွေကင်းဝေးဖို့ဆုတောင်းခဲ့ကြတာဖြစ်ပါတယ်။ဖုန်းတော်ကြီးတွေကိုလည်းကထိန်တင်ငန်းဆက်ကပ်လှူဒန်းခဲ့ပါတယ်။ဗုဒ္ဓဂါယာဒေသဟာဖျားရှင်တပ်ပိညူတာညံတော်ရရှိတဲ့နေရာလည်းဖြစ်လို့ဗုဒ္ဓဘာသာဝင်တွေအထူးအထွတ်မြတ်ထားတဲ့ဒေသပါ။ဗောရီညောင်မင်းကလည်းဗုဒ္ဓဂါယာမှာတည်ရှိလို့အဲ့ကိုနှစ်စဉ်ဖျားဖို့တန်းနဲ့ချီလာရောက်တက်ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာလူ150ကျော်ဒေဆုံးခဲ့ရတဲ့တဆေကြီးများပွဲတော်ဖြစ်ရဆိုးကြီးနောက်ပိုင်းပြည်ရင်းလွှာရင်းနဲ့ကြံခဲ့တဲ့ပစ္စည်းတွေရဲ့အခင်းဖြစ်တဲ့ညကယာယီရေခဲတိုက်လို့အလောင်းတွေထားခဲ့ရတဲ့အားကစားယုံကြည်ရေးတိတ်ဆိတ်နေပုံကအထူးခြောက်ခြားစရာကောင်းနေပါလိမ့်။လူတွေဘာလို့အလောက်ထိများများဒေဆုံးတဲ့အထိဖြစ်ခဲ့ရလဲဆိုတာကိုလူများကမေးခွန်းထုတ်နေတာပါ။ပျောက်ဆုံးပစ္စည်းရှာဖွေဌာနမှာတော့တဆေကြီးများပွဲတော်တွေမှာကြံခဲ့တဲ့ဖက်နဲ့အင်ဂျီပတ်စံအိတ်တွေလာယူနိုင်ပါလိမ့်။နိုဝင်ဘာလ၁ရက်နေ့မှာလူ150ကျော်တေဆုံးခဲ့ရတဲ့ဖြစ်ရဆိုးတွင်မှာထွက်ပြေးရင်းနဲ့ပြည်စည်းမျိုးစုံစုစုပေါင်း800ကျပ်ပြီးတော့ကျန်ခဲ့ပါတယ်။ဆိုးမျိုးတော့ရောဆန်အားကစားရုံမှာအဲ့ဒီပစ္စည်းတွေကိုလာရွေးလို့ရပြီးတော့အခင်းဖြစ်ဖြစ်ချင်းတော့အဲ့ဒီအားကစားရုံကိုရေခဲတိုက်လို့အသုံးပြုပြီးတော့အလောင်းတွေထားခဲ့ရတာပါ။ညဘက်လူစီတဲ့အီထယ်ဝမ်ရက်ွက်ကျင်းပြောင်းတဲ့လမ်းကြားမှာလူပိတ်မိပြိုကျတေဆုံးမှုကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့လည်းရဲကကတိပေးထားပါတယ်။ဒီဖြစ်ရဆိုကြောင့်တောင်ကိုရီးယားမှာနိုင်ငံတော်ဝန်ထမ်းချင်းကာလသတင်းတစ်ပတ်သတ်မှတ်ခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့နိုဝင်ဘာလ1ရက်နေ့ကလိင်တူပေါင်းတဲ့နေထိုင်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲပြီးတိုကျိုမြို့တော်အစိုးရအဆောက်အအုံရှိမှာအမတ်တရဓာတ်ပုံရိုက်ကူးခဲ့ကြပါတယ်တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့ LGBTQ လိင်တူစုံတွဲတွေကိုတရားဝင်ပေါင်းသစ်နေထိုင်ခွင့်လက်မှတ်တွေကိုအစိုးရကနိုဝင်ဘာလ1ရက်နေ့မှာစပြီးတော့ထုတ်ပေးခဲ့တာပါအခုလိုမျိုးလက်ထက်ထိမ်းမြှောက်မှုမလုပ်ဘဲနဲ့ပေါင်းသစ်နေထိုင်ပြီးတော့ဂျန်တို့ခွင့်ရရဖို့ကြိုးပမ်းနေကြတာတော့ကြားပါပြီ အခုတော့ပေါင်းတင်နေထိုင်မှုတရားဝင်လက်မှတ်ထုတ်ပေးတာကြောင့် LGBTQ ဇွန်တွေတွေအနေနဲ့အိမ်ယာစီမံကိန်းလိုစေဝါကုသမှုလိုလူမှုဖုံလုံးရေးဒီလိုကိစ္စရပ်တွေမှာလက်ထပ်ထင်ရှားထားတဲ့ဇွန်တွေလိုပဲခံစား권ရှိမှာဖြစ်ပါတယ်။ဒီစနစ်ကိုတိုကျိုမြို့တော်ရှီဘူယာခရိုင်မှာ2015ခုနှစ်စတင်ကျင့်သုံးခဲ့တဲ့ကလေဒေသနာရောအာဏာပိုင်အဖွဲ့အစည်း200ကျော်ကဒီစနစ်ကိုလက်ခံမှုလှုပ်ဆောင်ခဲ့ပါတယ်။အခုအသိမဲ့ပြတဲ့ပေါင်းတင်နေထိုင်မှုကလက်ထက်ထိမ်းမြှားမှုနဲ့တော့တရားဥပဒေအခွင့်အရေးမတူပေမဲ့လည်းမင်းတို့ဆုံးမဲ့ပေါင်းတင်နေထိုင်တာကိုတရားဥပဒေအထောက်ထားဘာမှမရတာနဲ့ဆိုင်တော့အများကြီးတာရမလို့မိခင်နဲ့ကေဂျီလိုမျိုးဇုံတွဲတွေအတွက်တော့ကြိုးဆိုရမယ်ကောင်းတဲ့အပြောင်းနဲ့ဖြစ်ပါတယ်စေမင်းရေဆုတ်ထိုးဆိုတာနောင်ပြန်ရန်ခက်တဲ့အရာ၃မျိုးတည်းထည့်သွင်းထားတဲ့မြန်မာဆိုရိုးကိုခုတော့ပြင်ရမလို့ဖြစ်နေပါပြီအမေရိကန်ပြည်ထောင်စု Texas ပြည်နယ်က Tattoo Studio ဈေးမင်ကြောင်ထိုးပေးတဲ့နေရာမှာတစ်နှစ်ပဲခံပြီးတော့အယောင်ပြဲသွားမဲ့ Tattoo မျိုးထိုးပေးနေပါတယ်။ Houston မြို့က Alpha Mirror Tattoo ဈေးမင်တို့ဆိုင်က6လကနေ15လကန်အထူးပြုမိရင်လည်းဈေးမင်ကြောင်ထိုးပေးနေတာပါ။သူတို့ဆီမှာကအလိုလျောက်ဓာတ်ပြုပျောက်ပြဲတဲ့ပိုလီမာနဲ့ဆိုးဈေးကိုတုံးထားလို့အချိန်ကြာလိုက်ရင်အယောင်ပြောက်သွားမှာပါ။ဒီ Tattoo ထိုးတဲ့မင်ကိုယာယီပဲခံတဲ့မင်ကိုတုံးဖို့2014မှာနယူးယောက်တက္ကသိုလ်ကျောင်းသားတွေတီထွင်လိုက်တာဖြစ်ပြီးတော့နယူးယောက်မြို့မှာပဲ2021ခုနှစ်မှာတက်တူးဆိုင်စပြီးဖွင့်ပါတယ်။နိုင်ငံအနှံ့ဆိုင်ခွင်း၅ဆိုင်ရှိပြီးတော့လောလောဆယ်မှဲ့မဲပဲတုံးပါတယ်။နောက်ပိုင်းမှာတော့တခြားအယောင်တွေပါတုံးဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။အခုတက်တူးကတော့အယောင်ပြဲတဲ့မှင်တုံးထားလို့ကြာရင်အယောင်ပြဲသွားမှာဖြစ်ပေမဲ့အရေးပြောင်းမှာအဲ့နဲ့ချစ်ထားလို့တချို့အသားတွေအနေနဲ့အသားကျွားနေတဲ့တန်ရာကျန်နိုင်ပါတယ်။ဘာသာရေးရဖျောက်ဖျက်လို့မရတဲ့အမှန်သားကိုယ်ပေါ်မှာမရေးဆွဲရဘူးဆိုတဲ့တားမြစ်ချက်ရှိတာမျိုးလို့ဆေးမင်ကြောင်ထိုးလို့မရတဲ့သူတွေလည်းအခုဒီလိုလာပိုင်းခံဆေးမင်ကြောင်ထိုးလို့ရတဲ့သူတို့ဆိုင်ကိုလာကြပါတယ
်လူမှုကွန်ရက်ဒီဘောကတမင်းရစာတင်တို့လေးတွေကိုမာရီတန်နာကျော်ကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ view american တန်ကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့မြင့်ကွင်းကျဲမဆုမြအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမနစ်နစ်ဆစစ်အာဏာသိမ်းပြီးချိန်ကစပြီးအခု2022ခုနှစ်အောက်တိုဘာလကုန်အထိဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းမိရှုဖြစ်စီခံခဲ့ရတဲ့နေအဆောက်အုံပေါင်း4000နာကလာနေပါပြီ။အသေးစိတ်ကိုတော့အချက်လက်တွေစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင့်ကွင်းကျဲမဆုမြအဖြစ်တင်ဆက်ပေးထားပါရခင်ဗျာ။
အာဏာသိမ်းမှုအလောအခုနှစ်အောက်တိုဘာ31ရက်နေ့လက်နက်ကိုင်ပြည်ပကဖြစ်စဉ်လေအတွင်းနေအိမ်အဆောက်အုံ 38,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်လက်နက်ကိုင်ပြည်ပကတွေတိတိတသားမြင့်တက်လာတာကြောင့်အခုနှစ်အတွင်းမိရှုဖျက်ဆီးခံရတာတွေပိုများလာခဲ့တာပါပြီးခဲ့တဲ့ဆယ်လတာအတွင်းမှာနေအိမ်အဆောက်အုံ 36,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်ဒါဟာစုစုပေါင်းပမာဏရဲ့94ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်နေနဲ့အဆောက်အုံမိရှုဖြစ်စီခံရတာတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းအတွင်းမှာနေအဆောက်အုံ 28,000 နီးပါးမိရှုဖြစ်စီခံခဲ့ရပါတယ်ဒါဟာစုစုပေါင်းပမာဏရဲ့80ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 8,800 ထက်မနည်းမိလောင်ပျက်စီးခဲ့ပါတယ်နိုင်ငံတော်ဝန်မြို့နယ်ပေါင်း82ခုမှာနေအိမ်အဆောက်အုံတွေမိရှုဖျက်ဆီးခံခဲ့ရပါတယ်ရွှေဘုံနဲ့မြိုင်မြို့နယ်တွေမှာမိရှုဖျက်ဆီးခံရတာတွေအများဆုံးဖြစ်ခဲ့ပါတယ်ရွှေဘုံမြို့နယ်တစ်ခုထဲမှာလည်းနေအိမ်အဆောက်အုံ 3,400 ထက်မနည်းမိရှုခံခဲ့ရပြီးအများဆုံးဖြစ်ပါတယ်မြိုင်မြို့နယ်မှာတော့နေအိမ်အဆောက်အုံ 3,100 ထက်မနည်းမိရှုခံခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်မိရှုဖြစ်စီခံရတဲ့ဖြစ်ရပ်တွေကအခုချိန်ထိရောကြမသွားပဲဆက်လက်မြင့်တက်နေသေးပါအခုနှစ်အောက်တိုဘာလအတွင်းမှာနေအိမ်နဲ့အဆောက်အုံ1500ကျော်မိရှုဖြစ်စီခံခဲ့ရပါတယ်
အဲ့ဒီအထဲမှာစကိုင်းတိုင်းရှိမြို့နယ်12ခုကနေအိမ်အဆောက်အုံ1100ကျော်ပါဝင်ပြီးအများဆုံးဖြစ်ပါတယ်စကိုင်းတိုင်းကမ်းပလူမြို့နယ်တွေကကျေးရွာ6ခုမှာနေအိမ်အဆောက်အုံ900ကျော်မိရှုဖြစ်စီခံခဲ့ရပါတယ်ဒီလိုမိရှုဖြစ်စီခံရတာကြောင့်ဒေသခံ14500ကျော်ဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်
ISB မြန်မာအဖွဲ့ကစီစဉ်တင်ဆက်တဲ့မြင်ကွင်းကျန်းမှတ်စုများအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါခင်ဗျာအခုတော့ကမ္ဘာတစ်လွှားခီးတွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီဘယ်လ်ဂျီယံနိုင်ငံကစူဇန်စွန်စားရတဲ့သတင်းတောက်တင်တင်ကာတွန်းဇက်ကောင်လေးရဲ့လေးနဲ့သူ့ရဲ့စွန်စားကနေအကြောင်းစပိန်နိုင်ငံမက်ဒရစ်မြို့တော်ကယဉ်ကျေးမှုစင်တာတစ်ခုမှပြသထားပါတယ်ကမ္ဘာတွန်းဘာသာစကားပေါင်း100တဲ့မနေဘာသာပြန်ထုတ်ဝေခဲ့ရတဲ့အထိကြော်ကြခဲ့တဲ့တင်တင်ကာတွန်းနေနဲ့သူ့ရဲ့ဖန်တီးသူအကြောင်းမဆုမြတ်မောင်နဲ့အတူကမ္ဘာတလွားခီးတွားအစီအစဉ်ကနေသွားလေ့လာကြရအောင်ပါခင်ဗျာ
အမောက်ထောင်နေတဲ့သပင်လေးနဲ့ချက်အင်ဂျီပေါ်မှာဆွဲတိုက်အင်ဂျီအမြဲထပ်ဝက်ထားရတဲ့ကတ်တွန်းဆက်ကောင်တင်တင်ကိုကဘာတဝမ်းကကတ်တွန်းစာအုပ်ချစ်သူတွေမသိသူရှားပါတယ်။သတင်းတောက်ပီပီစူးစမ်းတတ်တဲ့တင်တင်နဲ့သူ့သွားလျာထက်ချက်မခွာလိုက်လေရှိတဲ့ခွေးပြူလေးစနိုဝီတို့ရဲ့စွန့်စားခန်းတွေအကြောင်းကတ်တွန်းစာအုပ်တွေကိုနိုင်ငံတကာမှဘာသာစကားပေါင်း100ထက်မနည်းနဲ့ဘာသာပြန်ထုတ်ဝေခဲ့ရတယ်လို့ TV series ရုပ်ရှင်တွေရိုက်ကူးပြသရတဲ့အထိကြော်ကြားလာတာပါ။ကဘာကတ်တွန်းသမိုင်းမှာအကျော်ကြားဆုံးကတ်တွန်းတစ်ခုလို့ပြောနိုင်တဲ့တင်တင်ကတ်တွန်းတွေနဲ့တင်တင်ကိုဖန်တီးခဲ့သူအဲရှေးတို့အကြောင်းလေ့လာနိုင်အောင်စပိန်နိုင်ငံမက်ဒရစ်မြို့တော်ကစီကူလိုဒေဘရာဆာတေယဉ်ကျေးမှုစင်တာမှာပြသနေပါဗျ။အဲရှေး The Exhibition လို့နာမည်ပေးထားတဲ့ပြပွဲမှာဇာတ်ကောင်ကိုမွေးဖွားခဲ့တဲ့ Belgium ကတ်တွန်းဆရာကြီးအဲရှေးရဲ့အကြောင်းတစ်စီတစ်ဆောင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။1930မှာစတင်ထုတ်ဝေခဲ့တဲ့ပထမဆုံးတင်တင်ရဲ့စွန့်စားခန်းLand of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကစလို့ကတ်တွန်းဇာတ်လမ်းတွေဘလို့ဖြစ်လာတယ်လဲဆိုတဲ့နောက်ကြောင်းတွေအပြင်ကတ်တွန်းစာအုပ်ဖြစ်မလာခင်ကတ်တွန်းဆရာကြီးအရှင်အပြင်မှာရေးချစ်ခဲ့တဲ့ကတ်တွန်းပုံတွေအထိပြကန်းတွေမှာတွေ့ရမှာဖြစ်ပါတယ်။ Belgium မှာတန်တန်လို့သိကြတဲ့တင်တင်ကတ်တွန်းဇာတ်ကောင်တွေကသူ့ရဲ့ကိုပွားလေးဖြစ်တယ်လို့ကတ်တွန်းဆရာကြီးအရှင်ကပြောလို့ရှိပါတယ်
။ And he just seemed to work the whole time and in those daysA creator such as himself, you had a table.
သူတို့ဖန်တီးနိုင်သူတယောက်တကစပွဲတစ်လုံးရယ် secret တွေပြာခွက်တစ်ခုရယ်မီးအိမ်တစ်ခုရယ်ခဲတံဒါမှမဟုတ်ဖောင်တိန်တစ်ချောင်းရယ်ရှိတာနဲ့ကိုကတ်တွန်းတွေရေးလို့ရနေပါပြီ။ coffee တစ်ခွက်ဒါမှမဟုတ်လပေးတစ်ခွက်နဲ့အာယုံနှစ်ပြီးကတ်တွန်းတွေဆွဲနေမဲ့သူမျိုးပါ။အခုခေတ်ဆိုရင်တော့နေရာစုံကသတင်းတွေတစ်ချိန်လုံးရနေတော့အဲ့လိုလုပ်လို့ရချင်မှရမှာပါ။
Belgium ကတ်တွန်းဆရာကြီးအရှေးကိုဥရောပရဲ့ကတ်တွန်းဖခင်ကြီးလို့သတ်မှတ်ထားကြပါတယ်။သူဖန်တီးခဲ့တဲ့တင်တင်စွန့်စားခန်းကတ်တွန်းစာအုပ်ကော်ပီပေါင်းတန်250ထက်မနည်းကမ္ဘာတစ်ဝှမ်းမှာရောင်းချခဲ့ရပါတယ်။ဆိုဗီယက်ပြည်ထောင်စုကအတွေ့အကြုံစွန့်စားခန်းတွေနဲ့ပထမဆုံးကတ်တွန်းစာအုပ်ကို1930မှာထုတ်ဝေခဲ့ပြီးနောက်ဆုံးကတ်တွန်းစာအုပ်ကိုတော့သူကွယ်လွန်ခဲ့ပြီး3နှစ်အကြာ1986ခုနှစ်မှာထုတ်ဝေခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားတော်မပေါ်သေးတဲ့ခေတ်မှာနိုင်ငံတကာကကတ်တွန်းဖတ်သူတွေကိုကမ္ဘာဒေသစုံကမတူကွဲပြားမှုတွေ၊ယဉ်ကျေးမှုတွေ၊ပထဝီအနေထားတွေ၊ထူးခြားမှုတွေကိုသိရှိအောင်လို့မျက်စိဖွင့်ပေးခဲ့သူဖြစ်ပါတယ်။နိုင်ငံရေး၊သမိုင်းနဲ့ဤပညာတိုးတက်မှုတွေကိုလည်းသူအင်မတန်စိတ်ဝင်စားတယ်ဆိုတာသူ့ရဲ့ကတ်တွန်းတွေထဲမှာသိရနိုင်ပါတယ်
။ He was very influenced by what was going on in the world. So Tibet was created and Lotus Blue was created.
ကမ္ဘာကြီးမှာဖြစ်ပျက်နေတဲ့ကိစ္စတွေကကတ်တွန်းဆရာ AG အပေါ်မှာတော်တော်လေးတက်ရောက်မှုရှိခဲ့ပါတယ်။ဥပမာတိဘက်တို့တရုတ်တို့နဲ့ပတ်သက်တဲ့ Lotus Blue တို့ကိုသူဖန်တီးခဲ့တာကအဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးသတင်းတွေကြောင်းဖြစ်ပါတယ်
။ဂျင်တင်ရဲ့ကတ်တွန်းစာအုပ်ဖတ်ရသူတွေအနေနဲ့ဆဟာရာတဲကနာယာရဲကတဲပြင်တွေနှင်းတွေဖုံးနေတဲ့ဟိမဝန္တာတောင်တန်းကြီးတွေအမေဇုန်တစ်တောတွေကအမြဲဆုံးတစ်ပင်တွေကရေဘီယံကျွန်းတွေစကော့တလန်ကစိမ့်နှံ့တဲ့တောင်ကုန်းတွေစီကိုကတ်တွန်းတွေကနေရောက်သွားနိုင်ကြပါတယ်။ပင်လယ်ရှည်အောက်စွန့်စားမှုကနေလကဘာပေါ်စူးစမ်းမှုတွေအထိတင်တင်ရဲ့ကတ်တွန်းတွေကဗဟုသုတအဆုံးကိုပေးခဲ့တာပါ။အ
ဲ mucho de especial y ese mucho de especial se sostiene en dos columnas. Por un lado,
တင်တင်ကတိတ်ကိုထူးကြပါတယ်။ကတ်တွန်းဆွဲထားတာကဘာနဲ့မှမတူထူးကြတာပါ။
ဖတ်တဲ့သူကိုဖမ်းဆီးနိုင်ပါတယ်။တရားအသွေးကောက်ချောင်းတွေလိုက်ဖက်ညီပါတယ်။စာမဖတ်တဲ့သေးတဲ့ကလေးမျိုးတော်တင်းတင်းကတုန်းစာအုပ်ကိုလှန့်ကြည့်လိုက်တာနဲ့လက်ကမချခြင်းလောက်အောင်ဆွဲဆောင်ထားနိုင်တာမျိုးပါ။ကတုန်းပုံတွေလိုပဲဇလန်းတွေကလည်းတကယ်ချိတ်ဆက်မိပါတယ်။ဇက်ကောင်ကောင်းကောင်းနဲ့လိုက်ဖက်လှအောင်ဇလန်းတွေကလည်းခိုင်ပါတယ်။
တင်တင်ရဲ့ကတ်တွန်းတွေကဇက်ကောင်တွေထဲမှာအမြဲမပါမဖြစ်ပါသူကတော့သူ့ရဲ့ခွေးဖြူလေးဖြစ်ပါတယ်။ပြင်သစ်လိုရေးတဲ့သူ့ရဲ့ကတ်တွန်းတွေထဲမှာခွေးလေးရဲ့နာမည်ကမီလူဖြစ်ပြီးတော့အင်္ဂလိပ်လိုတော့ Snowy လို့ခေါ်ပါတယ်။
Curioso es un perro que habla, un perro muy humano podríamos decir.
Y ese con Snowy လေးကတိတ်ကိုစူးစမ်းစိတ်ရှိပြီးစကားပြောတဲ့ခွေးလေးဖြစ်ပါတယ်။လူနဲ့တိတ်တူတဲ့ခွေးလေးလို့ပြောနိုင်ပါတယ်။ခွေးဆက်ကောင်လေးကိုမူလပြင်သစ်ဘာသာနဲ့ရေးတဲ့ကတ်တွန်းမှာမီလူလို့နာမည်ပေးထားတာဖြစ်ပါတယ်။အဲ့နာမည်ကကတ်တွန်းဆရာကြီးရဲ့ပထမဆုံးရေးစားနာမည်ပါ
။ကတ်တွန်းဆရာကြီးအရှေကအပြစ်မှာတကယ်ရှိတကယ်ဖြစ်နေတာတွေကိုစိတ်ကူးရင်ပေါက်ဆက်ပြီးတော့ကတ်တွန်းဇာတ်လမ်းတွေအဖြစ်နဲ့ဖန်တီးခဲ့တာပါ။ကဘာကျော်ကတ်တွန်းဆရာကြီးအရှေရဲ့လို့ဖြစ်လာစေခဲ့တဲ့ပထမဆုံးကတ်တွန်းစာအုပ်အပေါ်သူ့ရဲ့သဘောထားကလည်းစိတ်ဝင်စားစရာပါ။
impidió que se reeditara cuando ya
Tintin in the Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကိုထုတ်ခဲ့တာလူငယ်ဘဝကိုကိုကိုအဟုတ်ထင်းပြီးတော့ထုတ်ခဲ့တာလို့အဲဂျီကိုရင်ကပြောခဲ့ဘူးပါတယ်တင်းတင်းကတ်တွန်းတွေကဘာကျော်ချိန်မှာအဲ့ဒီစာအုပ်ကိုပြန်မထုတ်ပါနဲ့လို့သူကိုယ်တိုင်ပဲတားခဲ့ပါတယ်အဲ့ဒီကတ်တွန်းစာအုပ်ကသူကတ်တွန်းဆရာအဖြစ်အစပြုဆွဲခဲ့တဲ့စာအုပ်လို့အဲဂျီကမှတ်ယူထားတာပါကတ်တွန်းနဲ့ပတ်သက်တာကိုစလေ့လာရင်သူရေးတာဖြစ်လို့ပထမဆုံးစာမျက်နှာကနေနောက်ဆုံးစာမျက်နှာအထိကတိတိတသားတိုးတက်ပြောင်းလဲသွားတာကိုမြင်ရပါတယ်
ဘယ်ဂျီယံနိုင်ငံကကတ်တွန်းဆရာကြီးအရှေးဟာကတ်တွန်းရေးတဲ့အပိုင်းမှသာကျွမ်းကျင်သူမဟုတ်ပါဘူး။ပတိပညာနဲ့ graphic design ဘိုင်းမှကျွမ်းကျင်သလိုထုတ်ဝေမှုဘိုင်း၊ဇာတ်ညွှန်းရေးသားမှုဘိုင်းတွေမှာလည်းကျွမ်းကျင်သူတစ်ယောက်ဖြစ်ပါတယ်။သူအသက်သွင်းခဲ့တဲ့ကတ်တွန်းဇာတ်ကောင်လေးတင်တင်ဆိုရင်အခုသက်တမ်း90ကျော်ရှိနေပြီဖြစ်ပေမဲ့ကဘာတဝမ်းကပြည်သက်တွေကြားမှာတော့နုပြုံနေစေနိုင်ငံဆောင်အတွေ့အကြုံနဲ့အားကြစရာသတင်းတောက်လေးအဖြစ်ရှင်းသက်နေစေဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆုမြမောင်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်ကတလဲပြောပြပေးပါအောင်မယ်ခင်ဗျ။
ဥယောပတမဂါကလူပုဂ္ဂိုလ်16ယောက်နဲ့စစ်ကောင်စီကိုပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်တပ်ကအရာရှိကြီးတွေနဲ့လက်နက်ပွဲစားတွေဖြစ်ကြပါလေ။စီးပွားရေးခရိုနီဦးဒေစာနဲ့စစ်တပ်အတွက်လက်လက်ဝဲပေးနေသူဥအောင်မိုးမြင့်တို့အပြင်ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးစစ်တပ်ကိုငွေကြေးပံ့ပိုးရမှာပါခဲ့သူလို့ဆွဆွဲထားတဲ့ဥနိုင်ထွန်းအောင်တို့လည်းဒီဆင်းမှာပါဝင်ကြပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိတ်ချုပ်ထားနိုင်မလားလွတ်လွတ်ရမလားဆိုတာကိုအဆုံးဖြတ်မဲ့အမေရိကအစိုးရတပ်တန်းဝင်ရွေးကောက်ပွဲတွေကိုအမေရိကနိုင်ငံမှာစတင်ကျင်းပနေပါပြီဒီရွေးကောက်ပွဲအတွက်မက်ဆန်နာရှင်42သန်းကျော်ကတော့ကြိုတင်မဲတွေပြီးကြပါပြီလက်ရှိအထက်နဲ့အောက်လွှတ်တော်နေရာလုံးကိုဒီမိုကရက်ပါတီကပုတ်ကာတီကနဲ့အများစုဖြစ်ပြီးထိတ်ချုပ်ထားနိုင်ပေမဲ့ရွေးကောက်ပွဲကြိုစစ်တမ်းတွေအရအောက်လွှတ်တော်ကို Republican တွေပြန်လဲထိတ်ချုပ်နိုင်မယ်လို့တွက်ဆထားကြပါတယ်ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအစင်းမြင့်အရာရှိကြီးတွေအကြားအဆက်အသွယ်လုပ်ခဲ့ကြတယ်လို့အမေရိကန်အင်ဂျီနီယာအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအသိအမှတ်ပြုပြောကြားလိုက်ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ Jake Sullivan တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတာနဲ့ပတ်သက်လို့နိုင်ငံဆက်ဆံရေးကော်မတီမှလုပ်တဲ့ပွဲတစ်ခုမှာသူ့ကိုမေးမြန်းခဲ့ကြတာပါ။သူဟာပြီးခဲ့တဲ့ပတ်တုန်းကလည်းယူကရိန်းကိုရှောင်ထခင်သွားအောင်ခဲ့ပြီးအဲ့ဒီမှာယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်။ပြောပြချင်ရမှာကျင်းပနေတဲ့ကုန်သွယ်ပြပွဲဖွံ့ဖွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌရဲ့ဗီဒီယိုဖွင့်မိန့်ခွန်းပြသမဲ့အစီအစဉ်ကိုတရုတ်ပြပွဲအာဏာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ရုရှားရဲ့တရားမဝင်ယူကရိန်းစစ်ပွဲကိုဝေဖန်ခဲ့ပြီးတရုတ်ပေါ်ကုန်သွယ်ရေးမီခိုနီယာကိုရှော့ဖို့အဲ့ဒီမိန့်ခွန်းကတိုက်တွန်းထားတာကြောင့်မို့လို့ခုလိုဖယ်ရှားခဲ့တာလို့ပြောကြပါတယ
်။ဥတမောင်တန်းကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။ဒီညစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောင်ကန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါခင်ဗျာပြီးအမေရိကန်တန်ရဲ့အင်္ဂါနေ့ညအစီအစဉ်လေးကိုနားဆင်ကြည့်ရှုခဲ့ကြရတာပါ Trash Man တွေကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.